မင်္ဂလာမနက်ခင်းဖြစ်ကြပါစေရှင်။ VOA American တန်ရဲ့2021ဩဂုတ်လ22ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24.50နဲ့51နဲ့ Facebook စာမျက်နှာကပါလိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ
။ Welcome to the Voice of America in Burmese.
ဒါပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာမနက်ခင်းမှာသောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါကွန်လွင်ဦးနဲ့အတူသတင်းတွေကြီးညာပါမယ်။မြမရေအာဆီယံမျှော်မှန်းသလောက်အလုံးမဖြစ်ဘူးလို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အာဖဂန်မှာတော့တာလီဘန်တွေအစိုးရဖွဲ့စည်းရေးအတွက်ဆွေးနွေးညှိနှိုင်းနေကြတယ်လို့အမေရိကန်နဲ့အနောက်နိုင်ငံတွေကတော့လူတွေကိုဆက်ပြီးတော့ကဲထုတ်နေကြပါတယ်။ဂါဇာနဲ့အစ္စရေးကြားအပြန်အလှန်ပြစ်ခတ်တာကြောင့်နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တရင်တွေအပြီးမှာတော့နိုင်ငံတကာကစိတ်ဝင်စားနေတဲ့အာဖဂန်နစ္စတန်နိုင်ငံမှာကျန်းမာရေးစောင့်ရှောက်ကုသမှုနဲ့ပတ်သက်ပြီးတော့
Continuity of health services must continue without interruption across the country with a focus on ensuring women have access to female health workers.
အာဖဂန်နစ္စတန်နိုင်ငံမှာကျန်းမာရေးစောင့်ရှောက်ကုသမှုအထူးလိုအပ်နေတဲ့အတွက်အနောက်ရှက်မရှိအကူအညီပေးနိုင်ဖို့လိုအပ်ပါတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ပြောခွင့်ရကပြောသွားတာပါ။ဒါပြင်ကမ္ဘောဒီးယားကလူမျိုးရုံးတတ်ထက်မှုဆိုင်ရာကုလသမဂ္ဂကြားနာပွဲအကြောင်းနဲ့တပတ်အတွင်းမြန်မာသတင်းကောင်းလုပ်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာလူခွင့်ရေးအခြေအနေတွေကိုတင်ပြပေးနေတဲ့ဒုအတန်အစီအစဉ်နဲ့ကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုအောင်လင်းတို့ကပြောပြပေးပါအောင်ရှင်။
အာဖဂန်နစ္စတန်မှာစီးရဲအောင်မြင်မှုနဲ့အာဏာပြန်ယူပြီးသတင်းတပတ်ရှိလာပြီဖြစ်တဲ့တာလီဘန်အဖွဲ့ဘက်ကအားလုံးပါဝင်တဲ့အစ္စလာမ်ရဲ့အစိုးရတရားဖြစ်စေရပါမယ်ဆိုပြီးကြေညာထားတဲ့အတိုင်းဖွဲ့စည်းနိုင်ရေးအတွက်တာလီဘန်ခေါင်းဆောင်တွေကြားမှာရောနောက်ပြိုင်ဘက်ဟောင်းတွေနဲ့ပါဆွေးနွေးနေကြပါတယ်အစိုးရတဲ့ဖွဲ့စည်းရေးမူပေါင်းတွေကိုမကြာခင်ကြီးညာနိုင်ဖို့ခံမှန်းထားကြောင်းလဲကာဘူးမြို့တော်ကတာလီဘန်တာဝန်ရှိသူတွေကစနေနေ့မှပြောပါတယ်အနာဂတ်အုပ်ချုပ်မှုစနစ်နဲ့ပတ်သက်လို့ထင်ရှားတဲ့ပုံကိုယ်တွေနဲ့တာလီဘန်အကြီးအကဲခေါင်းဆောင်တွေကြားစနေနေ့ကကာဘူးမြို့တော်မှာဆွေးနွေးခဲ့ကြကြောင်းတာလီဘန်အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာပြောခွင့်ရမိုဟာမက်နာရင်ကပြောပါတယ်တချိန်တည်းမှာပဲကာဘူးမြို့တော်ဟာမစ်ကာဇိုင်းနိုင်ငံတကာလေးစိတ်ကနေအမေရိကန်စစ်တပ်ကပြီးခဲ့တဲ့24နာရီအတွင်းလူပေါင်း3,800ကဲထုတ်ခဲ့ကြောင်းသမရအင်ဂျီရောကစနေနေ့မှာကြေညာပါတယ်။တာလီဘန်နေကာဘူးမြို့တော်ကိုမဝင်ခင်ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့စနေနေ့နောက်ပိုင်းလူပေါင်း 18,000 ကဲထုတ်ပြီးလဲဖြစ်ပါတယ်။ဇူလိုင်လနောက်ပိုင်းစုစုပေါင်းလူပေါင်း 22,000 ကဲထုတ်နိုင်ပြီဖြစ်ကြောင်းလဲအမေရိကန်သမရအင်ဂျီရောကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်စစ်တပ်ကကဲထုတ်ခဲ့တဲ့လူပေါင်း 18,000 ထဲမှာအမေရိကန် 2,500 ပါဝင်တဲ့အကြောင်းလဲကြီးတာဘိုးချုပ်ဝီလျံထေလာကစနေနေ့ကအမေရိကန်စစ်ဌာနချုပ်ဘန်ဒဂွန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းကတခြားဒေသတွေနဲ့ကာဘူးမြို့တော်တို့မှာအမေရိကန်ဘလောက်ကြံသေးတယ်လဲဆိုတဲ့ချုံငုံခန့်မှန်းထားချက်တော့မရှိဘူးလို့ပင်တဂွန်ပြောခွင့်ရဂျွန်ခရဘီကလည်းသတင်းထောက်တွေကိုပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကလည်းအမေရိကန်နိုင်ငံသားတွေနဲ့အမေရိကန်တွေကိုအကူအညီပေးခဲ့ကြတဲ့အာဖဂန်တွေအားလုံးကိုကယ်ထုတ်ဖို့သမ္မတဂျိုးဘိုင်ဒန်ကတိပြုခဲ့ပြီးတဲ့နောက်ကယ်ဆယ်ရေးစီစဉ်တွေကိုအရှိန်မြင့်နိုင်မှုဂျိုးဘိုင်နေပါတယ်။လွန်ခဲ့တဲ့24နှစ်အတွင်း C-17 အမျိုးအစားအမေရိကန်စစ်လေယာဉ်6ဆင်းနဲ့စစ်လုံကားလေယာဉ်32ဆင်းကပူးမြို့တော်လေဆိပ်ကနေထွက်ခွာနိုင်ခဲ့ပြီးခံမှန်းကြီးခီးတဲ့စုစုပေါင်း3,800လောက်လိုက်ပါခဲ့တဲ့အကြောင်းနဲ့ပင်ကုန်ဆန္ဒထားနာချုပ်ကပြောဆိုခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမှာလုံခြုံရေးအတွက်ဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့9,800လောက်ရောက်နေပြီးထွက်ခွာမဲ့သူတွေအတွက်လေဆိပ်မှလုံခြုံရေးတာဝန်ယူထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။လေဆိပ်မှလုံခြုံရေးတာဝန်ယူထားတဲ့လက်တလုံးလေကြောင်းလုပ်ငန်းတွေကိုအမေရိကန်တပ်ဖွဲ့တွေကကြီးကြပ်နေပြီးအမေရိကန်နဲ့ပြပကလေရင်တွေကပူးလေဆိပ်မှပြေးဆွဲနေကြပါတယ်လို့ဒေတာရင်းစစ်စင်ရေးပူပေါင်းညှိနှိုင်းမှုဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဗိုလ်ချုပ်ဟန့်တီလာကစီးနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါသမားကတော့အဂုလာကုံနောက်ဆုံးထားအာဖဂန်နစ္စတန်နိုင်ငံမှာကျန်နေတဲ့တပ်ဖွဲ့တွေအားလုံးရုတ်သိမ်းမှုလဲပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေထိန်းချုပ်လိုက်ပြီးနောက်ဖျူပြဲချင်းတွေဂျုံနေရပြီးကပူးမြို့တော်လူစိတ်မှာလဲနိုင်ငံကထွက်ခွာဖို့ကြိုးစားသူတွေနဲ့ပြည်နယ်နေသလိုတာလီဘန်တွေလက်တုံ့ပြန်မှာဆိုးရိမ်နေကြောင်းခြံမထားခဲ့ဖို့အကူအညီတောင်းခံနေတဲ့အာဖဂန်တွေလဲအများပြားရှိနေတာပါ။လူညွန့်ရေးချင်းတွေယူယွန်းလာနေချိန်မှာပဲအမေရိကန်တန်ယုံကလဲချင်းချောက်မှုအနေနဲ့ရှိနေတဲ့အတွက်အမေရိကန်အစိုးရတာဝန်ရှိသူတရားရောက်ရညွှန်ကြားချက်မပါဘဲကမ္ဘာမြို့တော်ကလေဆိပ်ကိုအမေရိကန်နိုင်ငံသားတွေမတွားကြဘူးစနေနေ့တုန်းကပဲတတိပြေးချက်ထုတ်ပြန်ထားပါတယ်
အ
အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်နဲ့မဟာမိတ်တွေရဲ့တောင်းနေချီတဲ့အာဖဂန်ဝန်ထမ်းတွေသူတို့ရဲ့မိသားစုတွေကိုဩဂုတ်လ31ရက်နေ့မှာအပြီးကဲထုတ်ဖို့ဆိုတာကလက်တွေ့မဖြစ်နိုင်ကြောင်း EU ဥရောပသမ္မတရဲ့နိုင်ငံခြားမူဝါဒရေးရာအခြေခံဂျိုးဆက်ဘိုရယ်ကစနေနေ့မှာတတိပေးပါတယ်ကဘူးလေအချိန်မှာအမေရိကန်ဘက်ကလုံခြုံရေးအထူးတင်းကျပ်ထားတာကြောင့်ဥရောပနိုင်ငံတွေအတွက်လှုပ်လှုပ်ခဲ့ကြတဲ့အာဖဂန်တွေဝင်ရောက်နိုင်ရေးအခက်တွေ့နေရတဲ့အခြေအနေကိုအမေရိကန်တွေကပြောဆိုထားတဲ့အကြောင်းလဲမစ္စတာဘိုရဲက AFP နဲ့တယ်လီဖုန်းဆက်သွယ်မေးမြန်းမှုအတွင်းမှာပြောပါတယ်အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေကိုဩဂုတ်လ31ရက်နေ့နောက်ဆုံးထားပြီးရုတ်သိမ်းမဲ့အကြောင်းအမေရိကန်ကကြေညာထားပေမဲ့လေရင်နဲ့ကဲထုတ်တဲ့လုပ်ငန်းစဉ်ကိုတော့အချိန်တိုးကောင်းတိုးနိုင်တယ်လို့လဲသမ္မတဂျိုးဘိုက်ဒန်ကပြောပါတယ်ကဘူးလေစိတ်ကိုအမေရိကန်စစ်တပ်ကလက်ရှိထိန်းချုပ်ထားပြီးလေကြောင်းပြန်တမ်းမှုကိုပါထိန်းချုပ်ဆောင်ရွက်နေတာဖြစ်ပါတယ်။ဩဂုတ်လ31ရက်နေ့တတ်မှတ်ချက်ထက်ကျော်လွန်ပြီးနေဖို့အမေရိကန်တွေဘက်ကပြောမထားသေးကြောင်းဒါပေမဲ့လည်းအမေရိကန်တွေဘက်ကစဉ်းစားချက်ပြောင်းလဲကောင်းပြောင်းလဲနိုင်ပါတယ်လို့လည်း EU ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲကပြောပါတယ်ရှင်
။ပါကစ္စတန်ဆွေရောက်ကိုစတင်တိုက်ခတ်နေတဲ့စစ်သွေးကြွတွေကိုသူတို့ရဲ့လူရဲတွေရက်ပြီးမိသားစုတွေထံပြန်လာရောက်ဖို့အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တွေဖွဲ့စည်းပေးထားတဲ့ဩစာကြီးမားတဲ့ကွန်ရှင်ကကြိုးပမ်းနေတယ်လို့နှိစက်သူတွေက VOA ကိုပြောပါရယ်ပါကစ္စတန်နိုင်ငံကတရားမဝင်ဖွဲ့စည်းဖြစ်သတ်မှတ်ထားပြီးပါကစ္စတန်တာလီဘန်အဖွဲ့ဖြစ်တဲ့လူစီများတဲ့တာဟီကီတာလီဘန်ပါကစ္စတန် TTP အဖွဲ့ဟာအာဖဂန်နစ္စတန်နိုင်ငံမှာအခြေစိုက်ပြီးနေဆက်ဖြတ်ကျော်အချင်းဖက်တက်ခတ်မှုတွေလုပ်နေတဲ့အကြောင်းပါကစ္စတန်နိုင်ငံကတိုင်တန်းထားတာကိုစုံစမ်းစစ်ဆေးဖို့တာလီဘန်ခေါင်းဆောင်ဟစ်ဘတ်တူလာအခွန်ဆန်စရာကကော်မရှင်ကိုဖွဲ့စည်းပေးထားတယ်လို့လည်းပြောဆိုထားပါတယ်။သဘောထားကိုလဲမှုတွေကိုပါကစ္စတန်အာဏာရှင်တွေနဲ့ဆွေးနွေးညှိနှိုင်းဖို့မိသားစုတွေနဲ့အတူနေရပြန်ကြဖို့ TTP ခေါင်းဆောင်တွေကိုတာလီဘန်ရဲ့ကော်မရှင်ကသတိပေးထားတယ်လို့လည်းအတင်းဆောင်မခံနိုင်တဲ့ကိစ္စဖြစ်တဲ့အတွက်ရောသတင်းမီဒီယာတွေကိုတရားဝင်ဖြေကြားခွင့်ရှိသူမဟုတ်တဲ့အတွက်ရောအမြင်ပေါ်လိုကြတဲ့အစ္စလာမ်ဘက်မျိုးတော်ကနှိစက်သူသတင်းရင်းမြစ်တွေက VOA ကိုပြောပါတယ်။အပြန်အလှန်တွေနဲ့ပါကစ္စတန်ဆွေရကစစ်သွေးကြွတွေကိုလူငင်းချက်သာဝင်ပေးနိုင်တယ်လို့လည်းပြောဆိုထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပါကစ္စတန်ဘက်ကရောတာလီဘန်နေဘက်ကပါတစုံတရာတော့ပြောဆိုတာမရှိသေးပါဘူးပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်း TTP ဖွဲ့နဲ့ပတ်သက်လို့ပါကစ္စတန်ဆွေမှုတွေကိုအာဖဂန်နိုင်ငံကိုတင်ပြဖို့ရည်ရွယ်ထားတဲ့အကြောင်းတင်းလာနေတော့မှပဲပြောဆိုထားပါတယ်
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 ဟိုင်းဒိုမီတာ40 kHz 8413ဟိုင်းဒိုမီတာ51 kHz 5859နဲ့ဟိုင်းလမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီမြန်မာဘာသာအစီအစဉ်ရဲ့တင်းငွေနေတဲ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်မြန်မာနိုင်ငံအရှေ့မှာရှစ်တောင်အာရှနိုင်ငံများအတင်အာဆီယံဘက်ကမျှော်မှန်းထားသလောက်ထိထိရောက်ရောက်မဆောင်ရွက်နိုင်ကြောင်းစင်ကာပူနိုင်ငံသားဝင်ကြီးကဩဂုတ်လ20ရက်တောက်ကြံဤတွေ့ဆုံပြီးမြန်ကန်မှာပြောပါတယ်။ဆီယနာတင်ခံရပြီးတဲ့နောက်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံပြန်လည်ငြိမ်းချမ်းတည်ငြိမ်ရေးတန်တမာရေးအရာဆောင်ရွက်ဖို့ကုလသမဂ္ဂနဲ့နိုင်ငံအများအပြားကအာဆီယံအဖွဲ့ကြီးကိုတိုက်တွန်းထားတာဖြစ်ပါတယ်
။ Not as effective or as quick as we would have hoped for butThis is a difficult situation. Well, you've seen
yesterday's ASEAN နေနဲ့မျှော်မှန်းထားသလောက်ထိရောက်မှုမြန်ဆန်မှုမရှိကြောင်းအခြေအနေကလည်းခက်ခဲတဲ့အကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan က Reuters သတင်း Agency ကိုပြောပါတယ်။ ASEAN ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ် Brunei ဒုတိယနိုင်ငံခြားရေးဝန်ကြီး Irawan Yusuf ကိုခန့်ထားပြီးဖြစ်ပေမဲ့လည်းမြန်မာစစ်တပ်ဘက်ကပူးပေါင်းဆောင်ရွက်မှုကတိတ်ပြီးတော့နှေးကွေ့တယ်လို့ယူဆကြောင်းလည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။နာမည်လာမည့်နိုဝင်ဘာလအတွင်းကျင်းပမယ့် ASEAN ခေါင်းဆောင်များညီလာခံမတိုင်ခင်မှာအာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်လို့ထူးခြားမှုရှိလာမယ်လို့မျှော်လင့်ကြောင်းပြောပေမဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့မြန်မာခီးစဉ်အနှစ်သာရရှိဖို့ကတော့စစ်တမ်းနေနဲ့သက်ဆိုင်သူအလုံးနဲ့တွေ့ဆုံခွင့်ပေးဖို့ဖြစ်တယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကသတိပေးပါတယ်ရှင်
။မြန်မာသတင်းမီဒီယာသမားတွေကိုဆက်ရနာမည်ဆက်လက်ဖမ်းဆီးနေတဲ့အပေါ်ပြင်ထိတ်ချေဆိုင်နေစည်းမချသတင်းသမားများအဖွဲ့ RSF ကရှုတ်ချလိုက်ပြီးချက်ချင်းပြန်လွတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။ VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်မရှင်တူဦးလည်းဖြစ်ဝါရင်သတင်းသမားတူလည်းဖြစ်တဲ့ဦးစီသူအောင်မြင့်နဲ့ BBC မြန်မာပိုင်းအစီအစဉ်တင်ဆက်သူတူဖြစ်တဲ့မတ်တတက်ခိုင်တို့ကိုဩဂုတ်လ15ရက်နေ့ကဖမ်းဆီးသွားပြီးတော့ရှင်းနေရနဲ့တွေ့ခွင့်မရသေးဘူးလို့လည်း RSS ဖြင့်စနေနေ့ကထုတ်ပြန်ခြင်းမှာဖော်ပြထားတာပါ။ဦးစီသူအောင်မြင့်နဲ့မတ်တတက်ခိုင်တို့ကိုဖမ်းဆီးထားပြီးတွေ့ခွင့်မပေးရထားတာလက်ခံနိုင်စရာမရှိကြောင်းလည်း RSS ဖွဲ့ရဲ့အာရှနဲ့ Pacific ရဲ့တာဝန်ခံ Daniel Bastek ကပြောပါတယ်။ VOA ပါဝင်ပြည်ရင်းပြည်ပသတင်းမီဒီယာတွေမှာပင်နိုင်ဆောင်မရှင်သူဖြစ်တဲ့ဦးစီသူအောင်မြင့်ကတော့အာဏာရှင်ကရာဇဝတ်ကြီးပုံမှ905ကကြီးနဲ့တရားစွဲထားပြီးပြီးခဲ့တဲ့တနင်္ဂနွေနေ့မှာပဲရန်ကုန်မြို့မှာဖမ်းဆီးလိုက်တာပါ။ RSS ဖွဲ့ကတော့အခုနောက်ဆုံးဖမ်းဆီးရလို့ရတာမြမဆက်အာဏာရှင်ကသတင်းသမားတွေအပေါ်ဖိနှိပ်တဲ့လို့ရတဲ့ကိုပြသရရောက်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆက်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့တင်းမီဒီယာမှာ50လောက်ရှိတဲ့အကြောင်းလဲ RSF ကပြောဆိုထားပါတယ်
။အစ္စရေးနဲ့ဂါဇာနယ်စပ်တချောက်စနေနေ့ကဆန္ဒပြပွဲတွေအတွင်းအစ္စရေးဘက်ကတနက်နေ့ဖြစ်တာကြောင့်ပါလက်စတိုင်း24ဦးဒဏ်ရာရပြီးဒီထဲမှာအသက်73နှစ်အရွယ်ယောက်ျားကလေးတဦးကတော့ဦးခေါင်းကိုထိမှန်ဒဏ်ရာရခဲ့ကြောင်းပါလက်စတိုင်းကျန်းမာရေးဆရာတာဝန်ရှိသူတွေကပြောပါတယ်။တချိန်ညမှာပဲပါလက်စတိုင်းဘက်ကတနက်နေ့ဖြစ်တာကြောင့်အစ္စရေးဘက်ကရဲတပ်ဖွဲ့ဝင်တဦးအပြင်းထန်ဒဏ်ရာရကြောင်းအစ္စရေးတာဝန်ရှိသူတွေကပြောပါတယ်ရှင်။
ပူပိုင်းမုန်တိုင်းဟင်နရီဟာဟာရီကိန်းမုန်တိုင်းဖြစ်နေအားကောင်းလာတဲ့အကြောင်းစင်နစ်မှာအမေရိကန်ဟာရီကိန်းမုန်တိုင်းဌာနကသတိပေးလိုက်တာကြောင့်အမေရိကန်ရှေ့ဘက်ခြမ်းကမြောက်ကရိုလိုင်းနားကနေမက်ဆာချူးဆက်စ်ပြည်နယ်အထိမိုးတိထန်ရေကြီးမှုတွေနဲ့လေပြင်းထန်အတွက်စိုးရိမ်နေကြပါတယ်။အတ္လန္တိတ်သမုဒ္ဒရာကမ်းရိုးတန်းမှာဟာရီကိန်းအဆင့်အားကောင်းလာတဲ့မုန်တိုင်းဟာတနင်္ဂနွေနေ့မှာလောင်အလန်တမမုတ်နယူးအင်္ဂလန်တောင်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။
စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုအောင်နေမျိုးကပြောပြပေးခဲ့ကြတာပါ VO ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VO ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေပါပါရုပ်သံဖြစ်တဲ့အချိရှိနိုင်အောင်ဂျွန်လာဆိုင်ဘိုင်းကဆက်ပြီးတော့စီစဉ်တင်ဆက်နေတာပါအခုတော့သတင်းလော်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ကမ္ဘောဒီးယားတရားရုံးကြားနာမှုအကြောင်းကိုမပြောခင်ပထမဆုံးတော့အာဖဂန်ကအကြမ်းမာရေးအခြေအနေကိုတင်ပြပေးပါမယ်ပဋိပက္ခတွေကြောင့်တန်းနဲ့ချီတဲ့ပြည်သူတွေအငတ်ပေးဆိုင်ပြီးနာမတမ်းဖြစ်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံမှာကျန်းမာရေးဆောင်ရှောက်ကုသမှုကအထူးလိုအပ်လာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ် WHO ရုံးချုပ်ရှိရာဂျနီဗာကနေလီဇန်စလိုင်းသတင်းပေးပို့ထားတာကိုတင်ပြပေးပါပါအမျိုးသမီး၄သန်းကျော်နဲ့ကလေးငယ်၁၀သန်းအပါအဝင်အာဖဂန်လူဦးရေထက်ဝက်လောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတာဖြစ်ပါတယ်။အာဖဂန်လူလူ၃ပုံ၃ပုံကတော့ဆိုးရတဲ့အငတ်ပေးနဲ့ရင်ဆိုင်နေရတယ်လို့အသက်၅နှစ်အရွယ်ကလေးငယ်ထက်ဝက်ကျော်လောက်ကလည်းအာဟာရချို့တဲ့တံကိုခံနေရတာပါ။ဒါအပြင်လက်ရှိကျုံးနေရတဲ့မုန်းခေါင်ရေရှားပြဿနာကလည်းငကိုဆိုးရတဲ့အခြေအနေကိုပိုပြီးဆိုးလာစေပါတယ်။ WHO တာဝန်ခံတွေကတော့သူတို့ဟာအာဖဂန်နစ္စတန်နိုင်ငံထဲမှာပဲနေပြီးလိုအပ်တဲ့အချမ်းမရင်ဆောင်ရှောက်မှုတွေလုပ်ပေးမယ်လို့ပြောပါတယ်။ဒါပေမဲ့လည်းအာဖဂန်နစ္စတန်နိုင်ငံထဲမှာအဖွဲ့အစည်းအားလုံးကနေစီးယုံစီးကန်းတွေကျန်းမာရေးလုပ်သားတွေနဲ့အရက်သားတွေကိုအကာအကွယ်ပေးစောင့်ရှောက်မှာပဲဒါမျိုးလုပ်ပေးနိုင်စွမ်းရှိမှာလို့ WHO ပြောခွင့်ရတာရစ်ဂျက်ဆာရဘိတ်ကပြောပါတယ
် Continuity of health services must continue without interruption across the country with a focus on ensuring the women have access
နိုင်ငံတော်ကျန်းမာရေးဆောင်ရှောက်မှုတွေဆက်လုပ်နိုင်မှုကအနောက်ရှက်တွေမရှိမှာဖြစ်မှာပါအမျိုးသမီးတွေအတွက်အမျိုးသမီးဆရာဝန်တွေသူနာပြုတွေကုသဝင်ရဖို့လိုသလိုပင်မဆေးရုံဆေးခန်းအများစုလည်းလက်ပတ်နိုင်မှုလိုပါတယ်ဒီလိုလုပ်နိုင်မှုအတွက်ပြည်နယ်အဆင့်မှာဘလောက်စောင့်ကြည့်ထိန်းသိမ်းပေးနိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါတယ
်အမျိုးသမီးဝန်ထမ်းတွေအပါအဝင်ကျန်းမာရေးလှုပ်သားတွေကသူတို့တာဝန်ကျတဲ့နေရာကိုပဲသူတို့ပြန်သွားခြင်းတာဝန်ထမ်းဆောင်ခြင်းနေကြတာပါအာဖဂန်မှာတာလီဘန်တွေတက်လာတော့သူတို့ကအမျိုးသမီးတွေကိုအလုတ်လုတ်ခွင့်ပညာသင်ခွင့်ပေးမှာဖြစ်ပြီးအမျိုးသမီးရပိုင်ခွင့်တွေကိုပါအကာအကွယ်ပေးမယ်လို့ကတိပြုခဲ့တာပါဒါပေမဲ့လည်းတနိုင်ငံလုံးကိုသူတို့ထိန်းချုပ်လိုက်နိုင်ချိန်မှာတော့အမျိုးသမီးအလုတ်သမားတွေကိုအလုတ်ဖြုတ်ပစ်တယ်ဆိုတဲ့သတင်းတွေထွက်လာပါတယ်အမေရိကန်နဲ့ NATO မဟာမိတ်တပ်ဖွဲ့တွေအာဖဂန်ကနေရုပ်သိမ်းခဲ့တဲ့နောက်ပိုင်းပြီးခဲ့တဲ့2လတာကာလအတွင်းအာဖဂန်နစ္စတန်နိုင်ငံသား3သိန်းလောက်နေအိမ်တွေကနေထွက်ပြေးခဲ့ကြရတာဖြစ်ပါတယ်ဒီလိုနေဆန့်ခွာထွက်ပြေးရသူတွေဟာအခုအခါမှာရင်ဆိုင်နှိမ်စွမ်းသိက်ကိုနှဲပါနေပြီးစားစရာမရှိနေစရာမရှိကျန်းမာရေးပြဿနာအမျိုးစုံကိုခံစားနေရသူအများအပြားရှိလာနေတယ်လို့ Jasrapic ကပြောပါတယ်
။ And in areas where people have recently fled including Kabul, WHO received field reports of increasing cases in diarrhea.
ကဝင်းရောပါဝင်တယ်ကျတဲ့ငါမသူတို့ထွက်ပြေးလာကြတဲ့နေရာတွေမှာဝမ်းလျှော့ဝမ်းပြစ်တာဟာရချွတ်တဲ့တာတွေးတူတာ COVID-19 ရောဂါလက္ခဏာမျိုးတွေတွေ့နေရတာတွေနဲ့သားဖွားမိရဲ့လူနာတွေတိုးလာနေရတာတွေကို WHO ကတွေ့ရှိထားပါတယ်ဇွန်လ22ရက်နေ့မှာ WHO ထောက်ပံ့တဲ့ဆေးရုံစီရင်80ကိုရောက်လာကြတဲ့စစ်ဒဏ်ရာရသူတွေထဲမှာတော့ပြစ်ပခတ်နဲ့ဆက်နွယ်တဲ့စစ်ဒဏ်ရာရသူပေါင်းက14,000လောက်ရှိပါတယ
်ဒါဟာမနစ်ကဒီအချိန်မှာတွေ့ရတဲ့စစ်ဒဏ်ရာရသူအရေအတွက်ထက်3ဆကျော်ပိုလာတာလို့လည်းပြောပါတယ်ဆေးရုံစီရင်တွေအတိုက်ခိုက်ခံနေရတာကလည်းအဓိကစိန်ခေါ်မှုတစ်ခုဖြစ်နေရှိနေတယ်လို့ WHO ပြောခွင့်ရကပြောပါတယ်ဒီနှစ်ပထမနှစ်ဝက်ထဲမှာပဲဆေးရုံစီကံ26ခုပျက်စီးခဲ့ရတယ်လို့ကျန်းမာရေးလုပ်သား12ယောက်သေဆုံးခဲ့ရပြီး30ယောက်ကတော့ကိုထိလျောက်ကျူးလွန်တာကိုခံခဲ့ရတယ်လို့လည်းပြောပါတယ်ဆေးနဲ့ဆေးပျက်စီးတွေမလုံလောက်ပဲဖြစ်နေကြောင်းနဲ့အထူးသဖြင့်တိုက်ပွဲတွေကြောင့်ကလင်းငယ်တွေကြောင့်အာဟာရချို့တက်မှုတိုးလာတာကိုဖြေရှင်းဖို့အားဖြည့်စရာတွေလိုအပ်နေတယ်လို့သားဖွားမိရဲ့ဆံရဝန်ဆောင်မှုတွေကလေးချမ်းမာရေးဝန်ဆောင်မှုတွေပေးဖို့လဲအထူးလိုအပ်နေပါတယ်လို့ WHO ကပြောပါတယ်အာဖဂန်နစ္စတန်ကချမ်းမာရေးအခြေအနေကိုကြားခဲ့ကြတာပါအခုတော့ကမ္ဘောဒီးယားဘက်ကသတင်းတစ်ခုကိုဆက်ပြောပြပေးပါမယ်ကမ္ဘောဒီးယားနိုင်ငံမှာနောက်ဆုံးတက်ရှိထင်ရှားကျန်းနေသေးတဲ့ခမာနီခေါင်းဆောင်ခီယူဆန်ဖမ်ကသူ့အပေါ်မှာလူမျိုးရုံးတပ်ဖြတ်မှုနဲ့အပြစ်ရှိတယ်လို့တရားကုလသမဂ္ဂတရားရုံးကဆုံးဖြတ်ထားတာကိုဒီသတင်းပတ်ထဲမှာပဲအယူခံဝင်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံကလူမျိုးရုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂတရားခွင်ရဲ့နောက်ဆုံးကြားနာမှုအဖြစ်နဲ့အယူခံလျှောက်လဲချက်တင်ခဲ့တဲ့အကြောင်း VOA သတင်းတောက် Luke Hunt ဖနုံပင်မျိုးတော်ကနေသတင်းပေးပို့ထားတာကိုကိုခင်မောင်ဆိုမင်းကပြောပြပေးပါပါ။
လုံခြုံရေးတင်းကျပ်ထားပြီးကိုဗစ်ကာယောဂါကန့်သတ်ချက်တွေအောက်မှာကြားနာခဲ့ရတဲ့တရားခွင်မှာတော့ခမာနီလက်ထက်အစိုးရအကြီးကတာဝန်ယူခဲ့တဲ့ခီယူဆန်ပန်ဟာ16မိနစ်ကြာအယူခံကိုဖွဲ့ဖွဲ့နှွဲ့နှွဲ့ရှောက်လဲခဲ့တာပါကမ္ဘောဒီးယားနိုင်ငံမှာမွတ်စလင်တွေနဲ့ဗီယက်နမ်လူမျိုးတွေကိုလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်း2018ခုနှစ်ကကုလသမဂ္ဂတရားရုံးဆုံးဖြတ်ချက်ကိုလက်မခံနိုင်ကြောင်းလဲရှောက်လဲချက်တင်သွင်းရမှာငြင်းဆန်သွားခဲ့ပါတယ်တရားခွင်ရှေ့မှောက်မှာအခုအခါတဦးတည်းကြံရှိနေတဲ့သူ့အပေါ်မှာချမှတ်ထားတဲ့ဆုံးဖြတ်ချက်ဟာတကယ်ကျူးလွန်ခဲ့တဲ့လောက်ရက်နဲ့တယောက်ချင်းရဲ့တာဝန်ရှိမှုအပေါ်မူမတည်ပဲစံနမူနာအဖြစ်အပြစ်ပေးရာရောက်တဲ့အကြောင်းလဲပြောဆိုခဲ့တာပါကမ္ဘောဒီးယားနိုင်ငံမှာပိုပော့ဥဆောင်တဲ့ခမာနီလက်ထက်1985ခုနှစ်ကနေ1996ခုနှစ်အတွင်းလူနှစ်သန်းလောက်သေဆုံးခဲ့မှုအတွေ့15နှစ်ကြာကြာနာစစ်ဆေးခဲ့တဲ့တရားခွင်လုပ်ငန်းတွေကတော့အခုအယူခံကိုကြားနာပြီးအဆုံးသတ်သွားပါပြီ။ကျန်တဲ့ခမာနီခေါင်းဆောင်တွေကတော့တရားခွင်ကိုစောင့်ဆိုင်ရင်းသေဆုံးခဲ့သူတွေလည်းရှိပါတယ်။ခမာနီခေါင်းဆောင်တွေထဲမှာတော့အသက်62နှစ်အရွယ်ခီယူဆန်ပန်တယောက်သာတက်ရှိထင်ရှားကျန်ရစ်နေတာပါ။ခီယူဆန်ပန်ကိုလွန်ခဲ့တဲ့2နှစ်လောက်ကကွယ်လွန်သွားခဲ့တဲ့နံပါတ်1ခေါင်းဆောင်အဖြစ်ထင်ရှားတဲ့ခမာနီခေါင်းဆောင်နှုံချီယာနဲ့အတူလူမျိုးတုံးတပ်ဖြတ်မှုအတွေ့အပြစ်ရှိကြောင်းတရားခွင်ကဆုံးဖြတ်ထားပါတယ်။ကမ္ဘောဒီးယားလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာတရားခွင်ရဲ့လူမှုဆက်ဆံရေးနဲ့မျက်နာသူတွေအထောက်ပံ့ပေးရေးလုပ်ငန်းတွေမှာအကြီးအကဲအဖြစ်တာဝန်ယူခဲ့တဲ့ဟယ်လင်ဂျာဘစ်ကတော့နှစ်နဲ့ချီကြာမြင့်ခဲ့တဲ့တရားခွင်လုပ်ငန်းတွေကိုခက်ခက်ခဲခဲဆောင်ရွက်ခဲ့ရကြောင်းပြောပါတယ
်။ It was a very important historical event that needed to be done. It was long overdue to
ဆုံးကန်းတိုင်အောင်ဆောင်ရွက်ရမယ်အင်မတန်မှအရေးကြီးတဲ့သမိုင်းဝင်ကိစ္စတစ်ခုပါ။ဒီတိုင်းပြည်မှာဖြစ်ပျက်ခဲ့တဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုတွေအပါအဝင်ရာဇဝတ်မှုတွေကိုလက်ခံအတိအမှတ်ပြုဖို့အချိန်တော်တော်လွန်နေပါပြီ။ဒီလုပ်ငန်းကိုအဆုံးသတ်ဖို့လိုပါတယ်။အဆုံးသတ်ပြီလို့လည်းထင်ပါတယ
်။ဖနွမ်းပင်မြို့တော်အခြေစိုက် Future Form သုတေသနဌာနဥက္ကဋ္ဌဥပါရက်ကလည်းကုလသမဂ္ဂရဲ့အကူအညီနဲ့ဆောင်ရွက်ခဲ့တဲ့တရားခွင်အခန်းကဏ္ဍဟာတိုင်းပြည်ဖွံ့ဖြိုးရေးအတွက်အရေးကြီးတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲ1980ပြည့်လွန်နှစ်တွေကအမေရိကန်ဆိုဗီယက်ယူနီယံနဲ့တရုတ်နိုင်ငံတွေလိုအင်အားကြီးနိုင်ငံတွေဒေသအတွင်းမှာနိုင်ငံရေးအားပြိုင်ခဲ့ကြတဲ့အခြေအနေကိုသမိုင်းပညာရှင်တွေအတွင်းကြကြလေ့လာရမှာအထောက်အကူဖြစ်နိုင်တယ်လို့လည်းပြောပါတယ်
။ Because of that I think there will be more interest in the tribunalNot because of historical atrocities
ပြည်ခွင်ပေါ်စိတ်ဝင်စားမှုတွေပုံများလာမယ်လို့ထင်ပါတယ်ရက်ဆက်ချင်းချင်းမှုရာဇဝင်ကြောင့်မဟုတ်ပဲတကယ်လို့ပထဝီနိုင်ငံရေးခြေနေနဲ့လည်းဆက်နွယ်နေတာကြောင့်ပိုပြီးစိတ်ဝင်စားမယ်လို့ထင်ပါတယ
်ခမာနီခေါင်းဆောင်ခီယူဆန်ပန်အယူခံအပေါ်ဆုံးဖြတ်ချက်ကတော့ ရှင်းနှစ်ကုန်ပိုင်းလောက်အထိထွက်ပေါ်မလာနိုင်သေးပါဘူးလူမျိုးတုံးတက်ဖြတ်မှုအယူခံကိုအနိုင်ရခဲ့မယ်ဆိုရင်တောင်မှအခုအခါအသက်60နှစ်ရှိပြီဖြစ်တဲ့ခီယူစံပန်ဟာလူသားတို့အပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွေ့2014တုန်းကအပြစ်ရှိကြောင်းဆုံးဖြတ်ထားတဲ့အမှုအတွေ့ထောင်ထဲမှာဆက်နေရအောင်ပါပါတရားခွင်လုပ်ငန်းတွေအဆုံးသတ်ပြီးဖြစ်တာကြောင့်ကမ္ဘောဒီးယားအာဏာပိုင်တွေကတော့ခမာနီခေါင်းဆောင်ပိုပေါလက်ထက်ကတေဆုံးသူတွေကိုဗုဒ္ဓဘာသာအစဉ်လာနဲ့အညီတကြိုနိုင်ကြတော့မှာဖြစ်တယ်လို့20ရာစုခေတ်လူသမိုင်းမှာကြေကွဲစရာကောင်းတဲ့ဖြစ်ရပ်တစ်ခုအတွက်ဏိကုံးချုပ်နိုင်တော့မှာဖြစ်ပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube set 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။လူမှုမိတ်ဆွေကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ VOA American တိုင်းရဲ့အတန်းနဲ့အစီအစဉ်တွေကို American Tiran Su Washington DC ကနေတိုက်ရိုက်ဖမ်းလွှင့်ပေးနေတာပါ။လိုင်းနိုမီတာ2440နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အစီအစဉ်နောက်ပိုင်းမှာလည်းမြန်မာနိုင်ငံကလူခွင့်အခြေအနေကိုတင်ပြပေးနေတဲ့ဒုအတန်းအစီအစဉ်နဲ့ကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုဆက်သွယ်မေးမြန်းထားတာတွေကိုနားတင်ပြပေးဖို့ရှိပါတယ်။အခုတော့မြန်မာနိုင်ငံမှာတပတ်အခုတပတ်အတွင်းထူးခြားတဲ့ဖြစ်စဉ်လေးတွေကိုမအေးတန်နာကျော်နဲ့ကိုဝင်းခန့်မောင်တို့ကပြောပြပေးပါပါ။နားဆင်နိုင်ပါပြီ။
ပြည်ခဲ့တဲ့ဒီဇင်ဘာအတွင်းကတော့စစ်တပ်ကနိုင်ငံတော်ဝန်မှလုံခြုံရေးပုံပြတင်းကျပ်ထားပြီးရှောက်ဖွေစစ်ဆေးဖမ်းဆီးတာတွေကိုနှင်းများစတိုင်လုပ်နေပါတယ်။ဖမ်းဆီးခံရတဲ့သူတွေထဲညဘက်တမုံတီးတဲ့သူတွေဖြင့်ညဘက်ကိုဆေးကိစ္စတွေ၊ပရာဟိတကိစ္စတွေ၊အောက်ဆီဂျင်ကိစ္စတွေနဲ့ပြင်ထွက်တဲ့သူတွေကိုလည်းလိုက်ပြီးဖမ်းဆီးနေတယ်လို့စစ်အာဏာသိမ်းမှုစန့်ကျင်ရေးဂျိုးပန်းနေသူတွေကပြောပါတယ်။ဒီပြည်ရဲ့ရပိုင်းအတွင်းဖမ်းဆီးမှုတွေထဲမှာဆိုရင် VOA ရဲ့ပင်တိုင်းဆောင်မရှင်တူလည်းဖြစ်ဝိုင်းရဲ့သတင်းသမားတူလည်းဖြစ်သူဦးစီစွာမြင့်ကိုမြန်မာစစ်ကောင်စီအာဏာပိုင်တွေကဩဂုတ်လ15ရက်နေ့ညကဖမ်းဆီးထိန်းသိမ်းသွားခဲ့ပါတယ်။ဗဟန်းမြို့နယ်တွင်ကရွှေကုံရိတ်မော်အင်ယာတိုက်ခန်းတစ်ခုမှာဖမ်းဆီးခံရတာဖြစ်ပြီးတော့အဲ့ညပိုင်းတုန်းကတော့တကောင်စင်းစစ်မယ်ဆိုပြီးတော့တိုက်သုံးတိုက်ကိုရှာဖွေခဲ့တာလို့ဆိုပါတယ်။သူ့ကိုပဲညမှာထိန်းသိမ်းထားလဲဆိုတာတိကျမသိရပါဘူး။ဦးစီသူအောင်မြင့်ဟာအရင်ကပြည်ရင်းဂျာနယ်တွေသတင်းစာတွေနဲ့ရုပ်သံဌာနတွေမှာသတင်းဆောင်မရှင်သတင်းအေရီယာဖြစ်နေလှုပ်ဆောင်ခဲ့ပြီးတော့လောလောဆယ်မှာတော့ Frontier မြန်မာသတင်းဌာနနဲ့ VOA American တန်တော်မှာပင်ပိုင်သတင်းဆောင်မတွေရေးသားနေသူဖြစ်ပါတယ်။မြန်မာစစ်ကောင်စီကိုဝေဖန်တဲ့ဆောင်မတွေတရော်တဲ့ဆောင်မတွေကြောင့်သူကိုရာဇသက်ကြီးပုံမှ905ကကြီးနဲ့လဲစစ်ကောင်စီကတရားစွဲဆိုထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကပြည်ရင်းမီဒီယာရှစ်ခုကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကလည်းဖမ်းဆီးတာတရားစွဲဆိုတာတွေပြုလုပ်နေတာဖြစ်ပါတယ်ရှင
်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားမှုတွေအတွင်းတိတ်ဆုံးလူ1000ကျော်ထက်မနည်းရှိခဲ့ကြောင်းနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်လိုက်ပါတယ်။ဖေဖော်ဝါရီတရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်း6လအတွင်းတိတ်ဆုံးလူရေအတွက်ဟာဗိုလ်တော်ဦးနေ့အထိအမှတ်တမ်းတွေအရ1006ဦးရှိခဲ့ပြီးလက်တွေ့မှာတည်တဲ့ပို့များနိုင်ကြောင်းလည်းကြေညာချက်မှာဖော်ပြခဲ့တာပါ။ AAPP ထုတ်ပြန်တဲ့အရေးအတွက်ဟာစစ်အာဏာသိမ်းမှုဆန့်ကျင်လှုပ်ရှားမှုတွေနဲ့ဆက်နွယ်သူတွေသာဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအာဏာပိုင်တွေနဲ့ပတ်သက်သူတွေအပါအဝင်တခြားတိတ်ဆုံးသူတွေရဲ့အချက်လက်တွေတော့မပါဝင်ပါဘူး။ဖမ်းဆီးမှုအစီအမံမှာတော့စစ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူရေအတွက်ဟာဗိုလ်တော်ဦးနေ့အထိအစီအရင်အရ5930ရှိတယ်လို့လည်းဖော်ပြထားတာပါ။ ဖမ်းဆီးခံရသူတွေထဲမှာထောင်ဒဏ်အဖြစ်ပေးခံထားသူ255ယောက်ရှိပြီးဒီထဲမှာအရွယ်မရောက်သေးသူ2ဦးအပါအဝင်26ဦးကိုတေးတံချမှတ်ထားကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လောလောဆယ်နိုင်ငံရေးနဲ့ဆက်ဆက်ပြီးဝန်ရမ်းထုတ်တရားစွဲခံထားသူပေါင်း2000နီးပါးရှိပါတယ်။
ချင်းပြည်နယ်မင်းတပ်မတူပီလမ်းမှာစစ်ကောင်စီတပ်တွေနဲ့မင်းတပ် CGF တို့ဖြစ်ပွားတဲ့တိုက်ပွဲတွေတွင်မှာစစ်ကောင်စီတပ်သား18ဦးသေဆုံးပြီးတော့တအူးရော CGF ဘက်ကလက်နက်ကင်တွေနဲ့အတူဖမ်းဆီးမိခဲ့တယ်လို့ပြောပါတယ်။စစ်ကောင်စီနဲ့မင်းတပ် CGF တို့အပြစ်ရဲ့သဘောတူညီမှုကောက်ဆုံးသွားပြီးတဲ့နောက်မှာတိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာတာဖြစ်ပြီးတော့အောက်လ18ရက်နေ့ကမင်းတပ်မတူပီကားလမ်း73မိုင်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့အဲ့တိုက်ပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရရှိရရရှိတယ်လို့ဆိုပြီးလက်နက်တွေနဲ့အတူဖမ်းမိတယ်ဆိုတဲ့ကိစ္စကိုတော့ထည့်ပြောမသွားခဲ့ပါဘူး။အခုလိုမျိုးချင်းပြည်နယ်ကတကြောပြန်စစ်ပွဲတွေကြောင့်စစ်ပေးဆောင်တွေစားနပ်ရိက္ခာပို့ပြီးလိုအပ်နေပါသေးတယ်။မင်းနဲ့မျိုးပေါ်မှာဖွင့်ထားတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေနေနဲ့စားနပ်ရိက္ခာတပတ်စာလောက်ပဲကျန်တော့ပြီးတော့ဒုက္ခသည်စခန်းတွေကနေအိမ်ပြန်သွားသူတွေနဲ့မျိုးပြင်ကဒုက္ခတွေမှာတော့စားနပ်ရိက္ခာလိုအပ်နေတယ်လို့အကူအညီပေးသူတွေကပြောပါတယ
်မြန်မာနိုင်ငံရဲ့ကုလသမဂ္ဂလူမျိုးရေးကောင်စီမှာအင်ကာနေကတကပိတ်ဆွေးနွေးပွဲတရက်ကျင်းပခဲ့ပြီးတော့ကိုဗစ်ပြဿနာကင်တွယ်ရေးကိုအလေးပေးပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပြဿနာတွေကိုဖေးဖယ်ထားပြီးအရေးတကြီးလိုအပ်နေတဲ့ကိုဗစ်ရောဂါကာကွယ်ဆေးထိုးပေးရေးနဲ့စားနပ်မှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ကြဖို့ဗြိတိန်နိုင်ငံကတောင်းဆိုသွားတာပ
ါ Prior to the coup,Myanmar had a strong vaccination record and was developing a COVID-19 plan. Now, Myanmar's health system is barely functioning. Unacceptable attacks on hospitals, doctors and nurses continue. And only 3% of the population...
ရေးကောင်စီဖွဲ့ဝင်တွေနိုင်ငံကမိဖက်တွေကုလသမဂ္ဂနဲ့ပူးပေါင်းပြီးနိုင်ငံရေးလူမျိုးနဲ့ကိုယ်ခွင့်ယုံကြည်မှုတွေကိုထည့်သွင်းမစင်စားပဲဒန်းတူညီမျှတဲ့ဤနဲ့မြန်မာပြည်သူတွေကာကွယ်ဆေးရအောင်ဆောင်ရွက်သွားမယ့်အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယသံမတ်ကြီး James Kerugi ကပြောပါရယ်ဆရာနာမသိန်းကြီးမြန်မာနိုင်ငံမှာကာကွယ်ဆေးစထိုးပေးနေခဲ့တယ်လို့ COVID-19 အခြေအစီအစဉ်တွေရှိခဲ့ပေမဲ့အခုခါမှာတော့ကျန်းမာရေးဆောင်ရွက်မှုကောင်းကောင်းမလဲပတ်တော့ပဲကျန်းမာရေးဝန်ထမ်းတွေလည်းနှိတ်ကုတ်ခံရလက်ရှိမှာလည်းလူဦးရေ300ခန့်လုံးပဲကာကွယ်ဆေးထိုးထားရသေးကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယသံမတ်ကြီးကဆွေးနွေးပွဲအပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါရယ်
မြန်မာပြည်အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံတွင်းမှာတက်ဆိုင်သူတွေအားလုံးနဲ့ထိတွေ့ဆက်ဆံပြီးတော့အားလုံးကြောင့်မှယုံကြည်မှုတည်ဆောက်ပေးဖို့အပါဝင်အချက်၄ချက်ကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကအာဆီယံအထူးကိုယ်စားလှယ်အာဝင်ယူဆုဖ်ကိုဗုဒ္ဓဟူးနေ့ကတယ်လီဖုန်းနဲ့အကြံပြုခဲ့ပါတယ်။မြန်မာနိုင်ငံကိုဗစ်ကူးစက်မှုတိုက်ဖျက်ရေးဦးစားပေးကူညီဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံရဲ့အချုပ်အခြာပိုင်ဆိုမှုနဲ့လူမှုစင်တာကိုအလေးထားဖို့အစရှိတဲ့တရုတ်အစိုးရရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်တည်ချက်တွေကိုအကြံပြုသွားခဲ့တာပါ။အာဆီယံထုတ်ကိုယ်စားလှယ်ရဲ့လုပ်ငန်းတာဝန်တွေကိုတရုတ်နိုင်ငံကထောက်ခံကြောင်းနဲ့မြန်မာအရေးဆွေးနွေးအဖြစ်ရှာနိုင်မှုတရုတ်ဘက်ကအပြုသဘောပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လုပ်သွားမယ်လို့ဝန်ကြီးဝမ်ယီကပြောဆိုခဲ့ကြောင်းနဲ့စင်ဝါသတင်းမှာဖော်ပြထားပါတယ်။မစ္စတာအဝင်ကတော့မြန်မာနိုင်ငံဟာအာဆီယံမိသားစုမှာအရေးကြီးတဲ့အဖွဲ့ဝင်နိုင်ငံဖြစ်တာနဲ့အညီအာဆီယံရဲ့အချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့တော်အပြည့်ဆောင်ရွက်သွားမှာဖြစ်တယ်။မြန်မာအရေးပြည်လဲမှုရရှိဖို့တရုတ်နိုင်ငံနဲ့လည်းပူးပေါင်းဆောင်ရွက်သွားမှာလို့ပြောကြားသွားပါတယ်။
ဒီကိစ္စ View American တဲ့ရုပ်သံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ View မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါလိမ့်8473748.info ဖြစ်ပါလိမ့်ဒါ့ပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ VOABURMES ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermis ဖြစ်ပါတယ်။ VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ။VOA American တန်ကတောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ2440နဲ့51လိုင်းလမီတာ190ရုပ်ကနေထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်မှာကုလသမဂ္ဂဆိုင်းယားမြန်မာအမြဲတမ်းတန်မကြီးဦးကျော်မိုးထွန်းနဲ့ဆက်သွယ်မေးမြန်းချက်ကိုမတင်ပြခင်ဒုအတန်ကဏ္ဍကိုကြားကြမှာပါမြန်မာလူခွင့်နောက်ဆုံးအခြေအနေတွေ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဂျိုအတန်ပတ်တွင် podcast အစီအစဉ်ကနေရှိဆိုပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ရွှေဝင်တွေကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ချင်းပြည်နယ်ကတိုက်ပွဲတွေကြောင့်ဒေသခံတွေအပေါ်ဘယ်လောက်ထိတရားမှုတွေဖြစ်စေခဲ့ပြီလဲဆိုတာနဲ့ပတ်သက်ပြီးဂျိုအတန်ကမြင့်တက်ဒေသခံတွေနဲ့စကားပြောခွင့်ရခဲ့ပါတယ်။ထောင်ပေါင်းများစွာသောပြည်သူတွေနေအိမ်ဆုံးခွာနေရပြီးသူတို့အတွက်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေတာမကဖီဘင်ဘရာဟီတာအဖွဲ့တွေရဲ့အကူအညီတွေကလည်းရောက်ဖို့ခက်ခဲနေပါတယ်။ဒီစာမားကို Frontier မြန်မာနဲ့ Wefat Media ကတင်ပြတဲ့ကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ဒီရန် HCR ရောက်လာတဲ့အချိန်မှာကကြတော့မြို့ပေါ်ဖြစ်ဆောင်တခါနဲ့ဘယ်တော့မှမနေတော့တော်တော်လေးငြိမ်ကြနေပြီဆိုတော့ကိုယ်ကကိုယ်ရင်ကိုယ်ကြနေကြပြီဆိုတော့သူတို့ယူလာတာကမိသားစု900စာလောက်ယူလာတယ်ဒါပေမဲ့ဖြစ်ဆောင်တခါနဲ့မှနေတာက52ယောက်52စုလောက်ပဲနေတော့တယ်အဲ့လိုဆိုတော့ကျန်တာအများကြီးပူလာကြအများကြီးပူလာတော့မြို့ထဲကိုဆက်ဝေးနေကြတော့လေသက္ကသမြို့ထဲမှာဘူးခွင့်မပြုဘူ
းဇူလိုင်လ19ရက်နေ့ကမင်းတပ်မျိုးကိုရရှိလာပြီနောက်တစ်နေ့မှာပဲပြန်ထွက်ခွာသွားရတဲ့ UNHCR ရဲ့ဖြစ်စဉ်အကြောင်းကိုမင်းတပ်မျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကိုရောမန်ကပြောပြခဲ့တာပါ။အေဒီလာအတွင်းမင်းတပ်မျိုးရင်းတိုက်ပွဲတွေဖြစ်ပွားခဲ့စဉ်ဒေသခံတွေကဖုံးကြီးကျောင်းတွေနဲ့ဖျားကျောင်းတွေမှာတွားရောက်ခိုးလုံကြရပါတယ်။အဲ့ဒီနေရာတွေဟာစစ်ကောင်စီရဲ့အတိမတ်ပြုစစ်ဆောင်စခန်းတွေဖြစ်ပြီးလာရောက်ခိုးလုံသူများပြခဲ့ပါတယ်။မျိုးရင်းတိုက်ပွဲတွေငြိမ်းသက်သွားချိန်မှာတော့သူတို့ဟာနေရက်ပြင်ကြပြီးမေလအတွင်းနောက်တစ်ကြိမ်တိုက်ပွဲတွေထပ်ဖြစ်တော့တိတ်ဆောင်နေရတဲ့နေရာကမြို့ပြင်ပဲကြေးရွာလေးစီဖြစ်ကုန်ပါတယ်။ဖုံးကြီးကျောင်းတွေဖျားကျောင်းတွေမှာတိတ်ဆောင်ခဲ့စဉ်ကလက်ခံခဲ့တဲ့လူရည်စည်ရင်အရာ UNHCR ဟာအိမ်ထောင်စု1000ခန့်အထိထောက်ပံ့နိုင်ရပစ္စည်းတွေကိုတင်ဆောင်လာခဲ့ပေမဲ့အိမ်ထောင်စု50ခန့်ကိုသာပေးနိုင်ခဲ့ပြီးကျန်တဲ့ပစ္စည်းတွေကိုတော့ဖုံးကြီးကျောင်းတစ်ခုမှအနှံထားခဲ့ရတယ်လို့ကိုရောမန်ကရှင်းပြပါတယ်
။သူတို့အနေနဲ့ပြီးလို့မြောက်အများကြီးပူလာတယ်ပူလာတဲ့ဟာတွေကိုပြန်တည်သွားလို့ရတယ်စသစာမြင်တာခင်ရမယ်။အဲ့လိုပြည်သူတွေမရဘဲနဲ့တံတေသွားတယ်ပေါ့နော်။ထားခဲ့တယ်ဆိုလည်းဘယ်နာမှထားခဲ့မှလည်းမသိဘူး။အဲ့လိုဆိုတော့သူတို့ကဇကတာညဉ့်မှာလည်းကြောက်ထားခဲ့လို့လည်းမရအောင်နောက်ဆုံးကျတော့ဘလို့ရလဲဆိုတော့တောင်ပုလူကျောင်းလို့ရှိရယ်ဖုန်ကြီးကျောင်းတောင်ပုလူကျောင်းမှာဖုန်ကြီးကျောင်းတဲ့ကျောင်းမှာပဲအခန်းတစ်ခန်းဟာအဲ့မှာပဲတော့ကတ် certificate နဲ့ထားတော့ကတ်စင်းကြနဲ့ထားခဲ့ပြီးမှတော့ချင်းကြီးတဲ့ချင်းကြမှာပဲဒီပြည်သူပြန်ဝေပေးပါမယ်ဆိုတဲ့ပုံစံနဲ့သူတို့ထားခဲ့ရတယ်ပေါ့
။ပြည်ရင်းလူမှုကွန်ရေးအဖွဲ့အစည်းတွေကလာရလှူဒါန်းမှုတွေမှာစီကောင်စီကဖမ်းဆီးစစ်ဆေးမှုတွေရှိပြီးပြည်စည်းတွေတင်းစည်းရာတွေရှိတဲ့အတွက်အကူအညီလိုအပ်နေတဲ့စစ်ပေးဆောင်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေကကူညီပေးဖို့စစ်ပေးဆောင်ကူညီပေးနေသူတွေကမျှော်လင့်ခဲ့ပါတယ်။တကယ်လည်းနိုင်ငံတကာအဖွဲ့အစည်းခြံကကူညီတွေရောက်လာချိန်မှာလည်းအကူအညီလိုသူတွေကိုထိရောက်စွာကူညီပေးနိုင်ဖို့အခက်အခဲတွေရှိပါတယ်။အကူအညီပေးဖို့တွားရောက်ချိန်မှာကြုံတွေ့ခဲ့ရတာတွေနဲ့ရှေ့ဆက်ကူညီသွားမယ့်အခြေအနေနဲ့ပတ်သက်ပြီးဒုအတန်က UNHCR ကိုဆက်တွေ့မေးမြန်းဖို့ကြိုးစားပေမဲ့ဖြေဖို့ငင်းဆန်ထားပါတယ်။လက်ရှိအချိန်မှာလည်းတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားတဲ့နေရာတွေမှာရရှိနေတဲ့စစ်ပေးဆောင်တွေကပုံပြီးအခက်အခဲရင်ဆိုင်ရတယ်လို့တာဝန်ခံတအုပ်ကပြောပါတယ်
။ဒီကကိုစလေကလာထုတ်တယ်ကျွန်တော်တို့ main committee ရှိတဲ့နေရာကိုဒီဒီကကိုစလေကလာထုတ်ရင်ကျွန်တော်တို့ဒီကကိုစလေကိုပြီးတယ်ဒီဒီကကိုစလေကတို့ပြန်ဖြတ်ကျင်ပြီးဒီကတော့လိုအပ်နေတာကတော့စံစီစားပေါ့နော်တက်ချက်မှရှိလဲဆိုတော့မင်းတပ်မျိုးရဲ့အခုကအနောက်ဖက်ချက်နဲ့မြောက်ဖက်ချက်မှာတိုက်ပွဲရံပြင်းထန်နေတယ်။ဆိုတော့ဒီလူတွေအတွက်အထက်ခဲ့
။အင်တာဗျူးဖြေဆိုနေချိန်မှာပဲသူတို့နေထိုင်တဲ့နေရာနားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အင်တာဗျူးဆုံးအောင်မဖြေသွားခဲ့ရပါဘူး။ဘောကပြည်သူတွေခြေလက်ဘက်ကိုတိမ်းဆောင်စင်မှာတော့ရွာကနဲ့စစ်ပီးဆောင်ခွဲခြားလို့ရပါပြီ။ဇူလိုင်လအပြင်မှာတော့ခြေရွာတွေပတ်မှာမှာတိုက်ပွဲတွေဖြစ်လာလို့ အကုန်လုံးကစပီးဆောင်တွေဖြစ်သွားကြပါတယ်။ကျေးရွာတွေမှာချင်းသာဝယ်ရေးအဖွဲ့ CDF တွေရှိမယ်အထင်နဲ့စစ်ကောင်စီဘက်ကလာတိုက်ခိုက်တာလို့ဒေတာကန်တွေကပြောကြပါတယ်။ဆီယနာတိုင်းပြည်နောက်ပိုင်းမှာချင်းပြည်နယ်မှာရှိတဲ့မင်းတပ်မျိုးကကိုမျိုးနယ်ကိုပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့စတင်အုပ်ချုပ်မယ်အကြောင်းပထမဆုံးကြေညာခဲ့တဲ့မျိုးဖြစ်ပါတယ်။ချင်းထုံးစံချင်းဥပဒေတွေနဲ့တရားစီရင်မယ်လို့ကြွေးကြော်ခဲ့သလိုခင်မီလက်နက်တွေကန်ဆွဲထားတဲ့စစ်တပ်ကိုတူမီလို့ခေါ်တဲ့20ရာစုအမဲလိုက်တနက်တွေနဲ့တိုက်ခိုက်ခဲ့ပါတယ်။စစ်ပွဲတွေမကြာခဏဖြစ်ပြီးမျိုးနယ်အတွင်းရွာပေါင်း160ဝန်းကျင်ရှိတဲ့အနက်ရွာပေါင်း30ကျော်ကစစ်ပြေးနေကြပါတယ်။ရွာပေါင်း90ရွာမှာစစ်ပြေးဆောင်နေရှိပါတယ်။တချို့ကလည်းတောင်ရစိုက်ခင်းတွေမှာနေထိုင်ကြပါတယ်။ချင်းပြည်နယ်မှာတိုက်ပွဲအများဆုံးဖြစ်ပွားတာမင်းတပ်မျိုးနဲ့ကံပတ်လက်မျိုးဖြစ်ပြီးစစ်ပေးဆောင်9000တောင်ရှိပါတယ်။ဒီစစ်ပေးဆောင်တွေအတွက်စားနပ်ရိက္ခာကူညီထောက်ပံ့ပေးရာတွေကိုစစ်ကောင်စီစစ်ဆေးရေးကိတ်တွေကတင်းတင်းကြပ်ကြပ်စစ်ဆေးနေပြီးအထူးသဖြင့်ဆေးဝါးတွေကိုပို့ပြီးစစ်ဆေးရလို့ကူညီရေးလှုပ်ဆောင်နေတဲ့မင်းတပ်မျိုးလူတွေကပြောပါတယ်။စစ်ကောင်စီကိုတော်လှန်နေတဲ့လူငယ်တွေစီဆေးဝါးတွေရောက်ရှိသွားမှဆိုလို့အခုလိုလှုပ်ဆောင်နေလားလို့သူကယူဆပြီးစစ်ပေးဆောင်တွေအတွက်ဖြစ်တယ်ဆိုတာကိုတခြားရှင်းပြရတယ်လို့ဆိုပါတယ်
။အဲ့တော့အဓိကဒီ gate တွေချက်စကားပြောရတာကို gate တွေချက်ကမတို့ကသူတို့စစ်သမျှခံရတယ်သူတို့နဲ့စကားပြောရတယ်လေ။အဲ့လိုမျိုးဆိုတော့ဟိုတချို့ကြတော့ကြောက်ကြတယ်ပေါင်းလေးရယ်ကြောက်တော့ကြတော့မပူရဲကြတော့မပူရဲတော့အခုပြောသလိုပေါ့သူတို့ကဒါသူတို့အစ်စ်ဆန်းလို့အဲ့လိုမျိုးလည်းတချို့ချက်လည်းထင်ကြတယ်ပေါ့နော်။အဲစစ်လက်တကယ်လည်းစစ်တယ်သူကစီးဆိုရင်လုံးဝလက်မခံဘူးစီးဆိုအမတို့လုံးဝတဲကိုမရှိဘူး။အဲ့တော့စီးဆိုရအမတို့ကိုဗစ်နဲ့ပတ်သက်တဲ့စီးတော်မှာအမတို့တော်တော်ပြောပြီးမှယူပြီးမှတည်ရလားဒီတိုင်းဆိုအမတို့တည်ဖို့မပြေဘူးစီးဆိုသူကလုံးဝတည်ဖို့မပြေတာ
ဘိုးရီဖြစ်တဲ့အတွက်စစ်ပေးဆောင်တွေမှာယာနာတွေပေါက်ပြီးယာနာစီးတွေလည်းလိုအပ်တယ်လို့ဒါဒရှင်များအတွက်လည်းစီးဝါတွေအေးပေါ်လိုအပ်နေပါတယ်မင်းတပ်ပြည်သူတွေဟာစစ်ပေးဆောင်ရင်ပြေလွှာနေကြရတဲ့အတွက်လူစုလူဝေးတိတ်မရှိတော့ပဲလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်ကရောဂါကူးစက်မှုမှကင်းလွတ်နေကြတယ်လို့ကိုရောမန်ကဆိုပါတယ်ဒါပေမဲ့လည်းဆိုးရွားတာတစ်ခုကတော့ဆေးဝါးတွေအလေတကူမရောက်တဲ့အတွက်တာမန်ဖျားနာမှုတွေကိုကုတဖို့ကိုခက်ခဲတယ်လို့သူကပြောပြပါတယ
်။မကောင်းတဲ့ချက်ကတော့အဲရစ်ကားတွေအကုန်လုံးလမ်းကြောင်းတွေတော့ပိတ်သွားတော့တစ်ခုခုနေမကောင်းဖျားနာလို့ကိုဗစ်ကြောင့်ပဲနေလေ။သူတို့အေးအေးမတကွေးဆိုရင်လည်းကိုအဲလိုပေါ့ဆေးဝါးတွေမနာနိုင်တာမရောက်နိုင်တာမတုံးနိုင်တာအများကြီးရှိတယ်။ဒါကရစ်ခါတော့ပြက်လက်တော့တဲ့တပိုးရှိတယ်။ဟိုးရေလုံးကဆိုင်လေးငါးရေးနေတယ်အဲ့လို80 30ဝယ်ထားတာမျိုးတွေပေါ့။အဲ့ဒီဆိုင်အိတရာဘလို့မှတဲလို့မရဘူးလေ။ဆိုတော့ဟိုဆန်တဲ့ရစ်ခါပြက်လက်နဲ့အချင်းကြီးတချို့ပြည်သူကြီးပေါ့နော်။ပြည်သူအကုန်လုံးပါလေ။အဲ့လိုမျိုးအဲ့လိုမျိုးတက်တဲ့တွေရှိတာ
။ရောဒေတာထဲမှာစစ်ပေးဆောင်နေတဲ့ဦးရှင်ကတော့သူစစ်ပေးဆောင်နေတဲ့နေရာမှာအဓိကလိုအပ်တာကချင်းထောင်ဖြစ်တယ်လို့ဆိုပါတယ်။
ဒီကချင်းပေါ်ရရဆိုတော့ချင်းထောင်တစ်ခုလုံလို့ရှိရင်ဒီဆောင်တော့ပါလို့ကြတော့ဒီပူရရပြီးဆိုတော့ဆောင်အခက်ခဲကြတော့တိတ်တော့မရှိပါဘူး။ဒီကချင်းတန်းတစ်ခုပဲဒီရရလာတဲ့ဟာဆိုတော့ဒီတန်းနဲ့ဆိုတော့ဆောင်ကတော့များများစွာရမှာလို့
သူကမေတ္တကြောက်ထုတ်လမ်းပေါ်ကရွာတရွာမှာတပတ်လောက်နေခဲ့ရပြီးအဲ့ဒီရွာတွေမှာတိုက်ပွဲတွေဖြစ်လာတဲ့အတွက်မကွေးတိုင်းတွင်းမှာရှိတဲ့ရောဒေတာတွေကရွာကိုထပ်မံပြောင်းရွှေ့ခဲ့ရတာပါ။သူရောက်ရှိတဲ့နေရာမှာချင်းအောင်သာလိုပေမဲ့တောင်ဝဒေတာမှာစစ်ပေးဆောင်နေသူတွေကတော့ချင်းအောင်ပြင်ဆောင်တွေပါလိုအပ်နေတာပါ။သူကနေအိမ်ကိုပြည်ပြီးစစ်ပေးဆောင်နေတာ၃လရှိပေမဲ့လုံခြုံရေးမရှိတော့နေအိမ်ကိုပြန်မသွားရသေးဘူးလို့ဆိုပါတယ်။တွားရောက်ခဲ့တဲ့သူတွေရဲ့ပြောစကားအရတူနေထိုင်ခဲ့တဲ့အိမ်အပါအဝင်နေအိမ်တွေကိုတကားရိုက်ချိုးပြီးဗီဒီယိုတွေဖြန့်ရှာတာအဖိုးတန်ရစီးတွေခိုးယူသွားတာမျိုးတွေရှိနေတယ်လို့သိရတဲ့အတွက်ပိုပြီးစိတ်မကောင်းဖြစ်ရတယ်လို့သူကပြောပါတယ်
။စစ်စီရေးတခုဆိုတာသူတို့မှလည်းစီကန်းရှိပါတော့လို့ဒီစနေတခုရလို့ဖြစ်နေတာပေါ့ဒီ PDS ဟိုအင်းမစည်းစင်းလို့ဆက်ဆက်စည်းလာရင်ဒီစီးဒီ top ဖြစ်နေอยู่ရတယ်ဒါတော့အမလို့ပြည့်ရရလို့ပြောပါတော့နော
်တောင်မော်မျိုးဖြစ်တဲ့မင်းတပ်မျိုးဟာတာမန်ချင်းတွေမှာဆိုရင်လှပတဲ့ရှုခင်းတွေရိုးအေးတဲ့ဒေတာကန်တွေကြောင့်နေချင်းစပွဲမျိုးလေးတစ်မျိုးဖြစ်ပြီးအခုချိန်မှာတော့စစ်သေးချောင်တွေများပြားကအခက်ခဲတွေနဲ့ကြုံတွေ့နေရပါတယ်စီဗီဆောင်တူဖြစ်တဲ့ကိုနိုင်ကတော့သူတို့ဟာလိုအပ်နေတဲ့သူတွေဖြစ်တဲ့အတွက်မိတိကူညီမှုကမဆိုးသူတို့အတွက်အတော်ဝင်တယ်လို့ဆိုပါတယ
်အခုချိန်ကတကယ်ဒီလက်ရှိလိုအပ်တဲ့လူရှိရောက်ရင်တော့ဒါအခုချိန်ကဒီတပူးဆိုလေဒီတပူးရဲ့အစားတန်ဖို့တော်တော်ရှိနေပြီအဲ့လိုမျိုးဆိုတော့ဒါဘယ်ပစ္စည်းမဆိုတော့ရောက်လာရင်တော့ဒါအားလုံးတော်တော်ရောက်ဖို့ရှိလို့ဖြစ်မှာဒါရောက်လာနိုင်ရင်တော့ပူကောင်းတာတော့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒို့အတန်အပတ်စဉ်အတန်နှွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ၊ဆ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလူရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation ချီဝဲတို့ကပူးပေါင်းပြင်ဆင်ကြဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ဒို့အတန်စီစဉ်ကိုနားဆင်ခဲ့ကြတာပါ။ခုတော့အတမကြီးဦးကျော်မွန်ထွန်းကိုဆက်သွယ်မေးမြန်းထားတာတင်ပြပေးပါရစေ။စစ်ကောင်စီကိုလက်ရှိအချိန်မှာကုလသမဂ္ဂဘက်ကနေတည်ဝင်အစိုးရဖြစ်နေအတိအမှတ်ပြုမထားသေးတဲ့အတွက်သူအနေနဲ့ကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ရှိနေရပေမဲ့စက်တင်ဘာမှာချင်းပါမယ့်86ကြိမ်ရောက်ကိုအထွေထွေညီလာခံမှာအခြေအနေတွေဘယ်လိုဖြစ်လာမလဲဆိုတာကိုစောင့်ကြည့်ရမယ်လို့တမကြီးဦးကျော်မိုးထွန်းကအသီးဝေကိုပြောပါတယ်။ဆရာနာတိန်နာခံထားတဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂမှာတိုင်းပြည်ရဲ့ကိုယ်စားလှယ်ဖြစ်လာမယ့်သူ့ရဲ့အခန်းကဏ္ဍကဘယ်လောက်အရေးကြီးပါသလဲ။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမတ်အင်ဂျင်နိုင်ငံအွန်လိုင်းကနေဆက်သွယ်မေးမြန်းထားပါတယ်။နားဆင်နိုင်ပါပြီ။
မင်္ဂလာပါတမတ်ကြီး။ဟုတ်ကဲ့
။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့။ကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီမြမအရေးတကပိတ်ဆွေးနွေးပွဲကျင်းပခဲ့ပါတယ်ပေါ့နော်။အဲ့ဒီမှာဒီဗြိတိန်ကဒီမြမအရေးကိစ္စကိုဆွေးနွေးဖို့သူတို့ကဥဆောင်ပြီးတော့တင်ပြခဲ့တယ်။နောက်ပြီးတော့ဟိုကုလသမဂ္ဂအကြွေးမှုချုပ်ရဲ့မြမဆိုင်ရာအထူးကိုယ်စားလှယ်လဲပါတယ်။နောက်ဒီလူသားချင်းစာနာမှုဆိုင်ရာကဒီကုလလက်ထောက်အတွေ့အမှုချုပ်ကိုယ်တိုင်လည်းတက်ရောက်ပြီးမြန်မာနိုင်ငံကိစ္စတွေကိုသူတို့တင်ပြဆွေးနွေးခဲ့တယ်ပေါ့လေအထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်တွေကဒီမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာပေါ့နော်သူတို့တွေအခုအမျိုးမျိုးသဘောထားအမြင်အမျိုးမျိုးတွေရှိနေတဲ့အထက်မှာအခုဒီစက်တင်ဘာလဆိုလို့ရှိရင်ထွေထွေညီလာခံရဲ့ credential committee ကလည်းဒါတမတ်ကြီးဦးကျော်မိုးထွန်းရဲ့နေရာပေါ့နော်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဘယ်သူ့ကိုဟိုထားမလဲဆိုတာသူတို့ဆုံးဖြတ်မဲ့အနေထားလည်းရှိနေတယ်ဆိုတာမျိုးပေါ့အဲဆုံးဖြတ်ဖို့ပေါ့နော်သူတို့ဆွေးနွေးကြမယ်ဆိုတော့အခုဒီ credential committee မှာပါမဲ့အဖွဲ့ဝင်နိုင်ငံတွေရဲ့စီရင်ကိုရောတမတ်ကြီးကိုသိရပြီလားနောက်ပြီးတော့အဲ့ဒီမှာသူတို့ဆွေးနွေးဟိုဆုံးဖြတ်မဲ့အလားအလာရောတမတ်ကြီးဘယ်လိုမြင်လဲရှင
်ဟုတ်ဆောင်ပေါ့နော်အခုတော့ဟိုဒီဒီလိုကာလတွေကတော့ financial committee မှာဘယ်သူတွေပါနိုင်ကြီးရှိတဲ့လူတွေဟိုသူတို့ချင့်ကပ်နေတယ်ဆိုတဲ့ဥစ္စာတော့ကြမ်းကြီးတော့နားလဲရတာနော်ဒါသူတိရှိပြီးတဲ့အတိုင်းပေါ့နော် financial committee ကအဖွဲ့ဝင်၉နိုင်ငံရှိတယ်၃နိုင်ငံကတော့အများအဲ traditionally ပါလိရှိတယ်ပေါ့နော်ဆိုတော့တိရဲ့အတိုင်း US ရဲ့ဟို Russian Federation ရဲ့ People's Republic of China ပေါ့နော်သူတို့ပါလိရှိတယ်။ကျန်တဲ့၆နိုင်ငံကတော့ရေကူးရအားဖြင့်ကျွန်တော်တို့လေ့လာရသလောက်ဆိုရင်တော့ဒီ small island states ကတနိုင်ငံပါတယ် African group ကနှစ်နိုင်ငံပါတယ် Latin America ကတနိုင်ငံပါတယ်နောက်ပြီးကျွန်တော် Asia ကတနိုင်ငံပါတယ်နောက်ပြီးတော့ဥရောပကတနိုင်ငံပါတယ်နော်အဲ့လိုမျိုးပါလိရှိတယ်ဆိုတော့လေ့လာသိရှိရပါတယ်ဒါပေမဲ့ဒါကတော့ဘယ်ချိန်မှမဆုံးဖြတ်လဲဆိုရင်တော့ဟိုကျွန်တော်တို့ဒီပထမဆုံးနေ့ပေါ့နော်ဒီ trillion လာကအကျင့်ပါလေပေါ့နော်ပထမဆုံးတခုဒါမဲ့အချိန်ဆိုတော့86ချိန်မြောက် trillion လာကအကျင့်ပါမဲ့ပထမဆုံးနေ့ကစက်တင်ဘာ14ရက်နေ့ဖြစ်တယ်ပေါ့နော်အဲ့14ရက်နေ့မှာဒီဘူရာအဖြစ် credential committee ကိုဖွဲ့စည်းလေ့ရှိပါအဲ credential committee ကိုဖွဲ့စည်းလေ့တဲ့အချိန်မှာပဲဒီဘူရာအဖြစ်ကျွန်တော်ကပြေဝင်တည်ရပါတယ်ပြည်နိုင်ငံလေးပါလဲဆိုတဲ့ဥစ္စာတော့ဒီဘူရာအဖြစ်တော့ဥနာပြောလို့ပေါ့နော်ဆောင်ပြီးတော့ချင်းကန်နေတယ်ဆိုတော့ဥစားတည်ရတဲ့အတွက်ကြောင့်တချို့တွေလည်းဟိုဒီမှာနာမည်တွေထွက်နေတဲ့ဥစားမျိုးတော့ရှိပါဒါမဲ့လည်းမတည်ကြတော့ပြောရတာတော့ခက်တော့ခက်ပါတယ်ခင်ဗျာဒါကြောင့်ဘယ်နိုင်ငံတွေပါမလဲဆိုတဲ့ဥစားတော့ဒီကူရအဖြစ်14ရက်နေ့စက်တင်ဘာ14ရက်နေ့မှာတည်ရဖို့ရှိပါတယ်
ဟုတ်ကဲ့အဲ့တော့ဒီအခုဆိုရင်ဟိုစစ်ကောင်စီဘက်ကလည်းအထူးသဖြင့်တမတ်ကြီးနေရာမှာပေါ့နော်တမတ်ကြီးကိုသူတို့ဖယ်ရှားဖို့တော်တော်လေးနှီးမျိုးစုံနဲ့ကြိုးပမ်းနေတာပေါ့လေကုလသမဂ္ဂအတွင်းမှုချုပ်ရှိလို့လည်းသူတို့စာရေးအကြောင်းကြားတာမျိုးဒီအမေရိကန်အစိုးရနိုင်ငံသားရေးဌာနကိုလည်းတမတ်ကြီးပြန်ပို့ဖို့ဆိုပြီးသူတို့စာရေးတိုက်တွန်းတာတွေလည်းအဲ့လိုမျိုးတွေပေါ့နှီးမျိုးစုံသူတို့ကြိုးပမ်းနေရဆိုတော့ဒီလိုအဲ့ဒီလိုမျိုးနောက်အခုဆိုရင်လည်းဒီနောက်ပိုင်းဆိုရင်တမတ်ကြီးရဲ့အသက်လုံခြုံရေးကိုပါချိန်ချောက်လာတဲ့အနေထားပေါ့နော်ဒါ FBI စုံစမ်းဖော်ထုတ်နေတဲ့အနေထားတွေလည်းရှိနေတော့ဒီလိုအခြေအနေမှာစစ်ကောင်စီကနေပြီးတော့တမတ်ကြီးနေရာကိုသူတို့တမတ်ကြီးဖယ်ရှားရေးဆိုတော့ချိုးပန့်ချက်တရားရောဟိုတမတ်ကြီးပေါ်ဘလို့တက်ရောက်မှုတွေရှိလဲရှင
်ဟုတ်ကဲ့သူတို့ကတော့ကျွန်တော်ဖေဖော်ဝါရီလ28ရက်နေ့ကစပြီးတော့ကျွန်တော်ဒီမှာမရှိအောင်ကြိုးစားနေတာပေါ့နော်ညီမျိုးစုံဥပမာ ကနဆီမားဟိုဟိုပြောပြတဲ့အတိုင်းပေါ့နော်သူတို့ဒီကုလသမဂ္ဂအကူအညီမှုပြောသူစီကိုစာအချိန်ချင်းရေးပြီးတော့ကျွန်တော်ကဒီမှာမဆိုင်တော့တယ်ဆိုတဲ့အကြောင်းအခြားအစ်စ်ကိုခန့်တယ်ဆိုတဲ့အကြောင်းအများကြီးလေးရှိပါတယ်ဒါပေမဲ့လည်းဒီမှာပြောသူပေါ့နော်ဒီစစ်ကောင်စီကိုကျွန်တော်ကုလသမဂ္ဂအနေနဲ့အတိမတ်ပြုထားခြင်းရှိတဲ့အတွက်ကြောင့်ပေါ့နော်ဟိုကုလသမဂ္ဂအနေနဲ့လည်းလာတဲ့စာရေးစာတမ်းတွေကိုသူတို့ထည့်သွင်းစဉ်းစားခြင်းရှိပါတော့နောက်ပြီးတော့လည်းဒီခုနဟို US ကိုလည်းကျွန်တော် expedite လုပ်ဖို့ဆိုတဲ့အစားမျိုးနဲ့အဲသူတို့ဟိုမြေတားရခံတာအဲ့ဒီရှိရစာပေးဖို့အကြောင်းကြားရရှိရပေါ့နော်ဒါပေမဲ့လည်းဟို action ကြီးမရှိဘူးဆိုတဲ့အစားမျိုးတော့တွေ့ရပါတယ်ဒါကြောင့်ဒီပါ UN 55ကျင်းကြောင့် UNG ကာလမှာတော့ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်အဲကျွန်တော်ဟိုလက်ရှိအငြင်းအကိုလည်းဆက်လက်အဲတိမှတ်ပြုထားတဲ့အစားမျိုးကိုရှိပါတယ်ဒါပေမဲ့ခုနပြောတဲ့56ကျင်းကြောင့်အထွေထွေညီလာခံမှာတော့ဒီ56ကျင်းကြောင့်အထွေထွေညီလာခံပြင်ရမယ် credential နဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေရှိလာမယ်လို့တော့ပြောလင့်ပါတယ်ခင်ဗျာ။ဒါကြောင့်ခုနပြောတဲ့ financial community ဖွဲ့စည်းမှုကျွန်တော်ဒီမှာမရှိအောင်လုပ်မှုတွေနဲ့ closure ပတ်သက်မှုတွေကချိတ်ဆက်နေတယ်ပေါ့နော်။ခုနပြောသလိုပေါ့နော်။ကျွန်တော်ဟိုအတက်အကြီးထိခိုက်အောင်လုပ်ဖို့အတွက်ကြိုးစားလာတဲ့ဥစားပေါ့နော်။ဒါကတော့ခုနပြောသူစစ်ကောင်စီနဲ့ဒီကြိုးစားမှုနဲ့ရှားမှ link ရှိလားမရှိလားကျွန်တော်တို့ဒီအချိန်မှာပြောလို့ဖြစ်ပါတယ်။ဟိုဒါကြောင့်မလို့ကျွန်တော်အများအားဖြင့်ပြောနေပါတယ်။ဒီ FBI ရဲ့ substance system ရဲ့ရလဒ်ကိုစောင့်ကြည့်တော့မှပဲနောက်ွယ်မှာသူရှိရဲဆိုတဲ့ဥစားမျိုးကိုကျွန်တော်တို့သိရမှာပေါ့နော်။ဟိုတစ်ဖက်ကလည်းအများတန်းပေါ့နော်ကျွန်တော်တို့ကျွန်တော်အနေနဲ့ကျွန်တော်ကိုဟို February 29ရက်နေ့ကစပြီးတော့ဒီမှာမရှိဖို့အတွက်ပေါ့နော်။အများတန်းဟိုအများတန်းစပေးဖို့တောင်းကြပြီးတော့တော့ရှိရဲ။ဆိုတော့ခုနလိုမျိုးခုန American ကိုဟိုကျွန်တော်ပြန်ဆွဲဖို့အတွက်ဘာအမေရိကန်ဟိုမြစ်တားရခိုင်တိုက်တွန်းတာရှိရပေါ့နော်ဒါအားရသူတို့လုပ်နေရအပိုင်းပေါ့နော်နောက်ဒီဘက်အပိုင်းမှာကျတော့ခုနလိုမျိုးဟိုဒီလူမျိုးကနေပြီးတော့ကျွန်တော်လူမျိုးကိုပတ်စံအဲဟို time မှာရှိဟိုစာပေါ့နော်ဒီ FBI ရဲ့ Department of Justice ရဲ့ထုတ်ပြန်ကြေညာတဲ့အရာပေါ့နော်ဟို time မှာရှိရဲ့ဒီလက်နက်ကုန်တဲ့တယောက်ကနေပြီးတော့ဒီဘက်မှာရှိရဲ့အဲ့ဒီညောင်ကိုဟိုငွေကြေးပေးပြီးတော့ကျွန်တော်ဟိုအနာပြရဖြစ်အောင်အသက်ဆုံးအောင်လုပ်ဖို့အတွက်ကြံစီရဲဆိုတဲ့ဥစားတော့အဲ့ statement အရာပြရပါတော့ဆိုတော့ဆက်နံမှုရှိမရှိဆိုတာတော့ခုနပြောတဲ့နောက်ဆုံးဟိုစုံစမ်းစစ်ဆေးမှုရလာတော့ကျွန်တော်စောင့်ကြည့်ဖို့တော့ဟောလိုပါမယ်ခင်ဗျာကျွန်တော်အဲ့အနေနဲ့တော့ပေါ့နော်ဘယ်လိုပဲအခြေအနေဖြစ်ဖြစ်ပေါ့နော်ဒီနေရာကအဲကျွန်တော်တို့ပြည်သူတွေအတွက်အရေးကြီးတဲ့နေရာတစ်နေရာကိုကျွန်တော်တို့သုံးသပ်တာပေါ့နော်ကျွန်တော်တယောက်ပဲမဟုတ်ပါဘူးအားလုံးဒီအရေးကြီးတယ်ဘာလို့လဲဆိုတော့ဒီနေရာမျိုးတစ်ဆင့်ကျွန်တော်တို့မြန်မာနိုင်ငံပြည်သူပြည်သားတွေရဲ့အဲခုနအတန်ပေါ့နော်နိုင်ငံတကာအတိုင်းမှာကြည့်ပေးနိုင်တယ်ဒါပေမဲ့တချို့ဥစ္စာတွေမှာကျေဝင်အကြောင်းအကျောင်းမှုတွေလုပ်နိုင်တယ်ပေါ့နော်ဒါကြောင့်ဒီနေရာကျွန်တော်တို့အတွက်အရေးကြီးတဲ့အတွက်ကြောင့်ဒီနေရာမှာကျွန်တော်တို့ပြည်သူတွေရဲ့ပူဇော်ပြုအတန်ကိုပြောပေးမဲ့ပြည်သူ့ကိုပူဇော်ပြုမဲ့လူကတော့ဆက်ရှိနေဖို့လိုတယ်ဆိုတဲ့ဥစ္စာမျိုးတွေတော့ကျွန်တော်တို့ဒီဘက်မှာချင်းတက်တယ်ကျွန်တော်တို့ရဲ့အရေးကြီးမှုအရေးပါမှုကိုဘာလို့ပြောကြတော့ဆိုပုံစံမျိုးနဲ့ပေါ့နော်ပြောဆိုပေးနေတဲ့အတွက်အဲကြောင့်လည်းကျွန်တော်အားလုံးအားကျရပါတယ်ကျေးဇူးလည်းအများကြီးတင်ပါတယ်ဒါကြောင့်ဒီဥစ္စာအတွက်တော့ပေါ့နော်ကျွန်တော်အားလုံးဖိုင်ဝင်ပြီးတော့ဆက်လက်ဆောင်ရဲအဲသွားဖို့တော့ရှိပါမယ်အဲခုနပြောတဲ့ခုနလူမျိုးကောင်စီကအဲရှေ့ဆက်ဟိုဘာမှအချက်လက်မထွက်လာတဲ့ဥစ္စာဒီ credential သွားမဲ့ဥစ္စာနောက်ပြည်ရင်းမှာဖြစ်တဲ့ဥစ္စာရတော့မတူတဲ့တစ်ခုကတော့အားလုံးကချိတ်ဆက်နေတယ်။လူမျိုးကောင်စီမှာအစည်းအဝေးတစ်ခုလုပ်ပြီဆိုတာနဲ့ကျွန်တော်တို့ညှိနှိုင်းချက်ထားကြတယ်ပေါ့နော်။ဒါပေမဲ့လည်းကျွန်တော်ဟိုအခုဖြစ်ပေါ်နေတဲ့အခြေအနေတွေဟိုဖြစ်စဉ်တွေကိုပြန်ကြည့်လိုက်တယ်ဆိုရင်ကျွန်တော်တို့အများအားဖြင့်ပေါ့နော်ကျွန်တော်တို့ရဲ့အဲပြည်ရင်းရဲ့အင်အားပေါ့နော်ပြည်ရင်းရဲ့အင်အားဆိုတဲ့ဥစ္စာမှာပြည်သူရဲ့အင်အားဟာတာအဓိကပဲပေါ့နော်။စီစီလုံးလုံးညီညွတ်နဲ့ကျွန်တော်တို့ပုံရိုင်းတို့ဖြစ်တဲ့ဒီစစ်ကောင်စီကိုအမြန်ဆုံးဟိုဖယ်ရှားနိုင်ရေးအတွက်ကျွန်တော်တို့ဆက်လက်လွတ်ဆောင်သွားဖို့ရှိပါမယ်
။တမတ်ကြီးအဲ့မှာလေဟို FBI ဘက်ကရောသူတို့နောက်ဆုံးအခြေအနေတွေကိုတမတ်ကြီးကိုသူတို့လှမ်းပြီးအကြောင်းကြားတာရောရှိသေးတာရှင
်။အဲကျွန်တော်နောက်ဆုံးအခြေအနေတော့ကျွန်တော်စီတော့ဘာမှကြားလိုက်ရအောင်ရှိပါတော့။ကျွန်တော်အကြံပေးနားလည်တာတော့စုံစမ်းစစ်ဆေးမှုတွေလိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်မယ်ဆိုတာအဲလောက်ပဲအဲသိပါတယ်ခင်ဗျ။နောက်ဆုံးအခြေအနေတော့ကျွန်တော်မသိသေးပါဘူးခင်ဗျ။
အဲ့ဒီမှာဒီကုလအတွေ့အမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီးရှာနာဘာကနာကတော့သူကပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်တွေပွဲမှာတကယ်လို့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကပေါ့နော်ဟိုမဆုံးဖြတ်နိုင်ဘူးမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကိစ္စကိုမဆုံးဖြတ်နိုင်ဘူးဆိုရင်လက်ရှိဒီတောင်ဆန်းစုကြည်နဲ့နောက်သမရဦးဝင်းမြင့်ကိုမြန်မာနိုင်ငံကောင်ဆောင်နေ
ှင
်အခုဒါကြောင့်ပေါ့နော်ခုနပြောနေတဲ့ဥစ္စာကဟိုဖြစ်နိုင်ခြေ scenario ရတော့ရှိတာပေါ့နော်အဲဒါပေမဲ့ဖြစ်နိုင်ကြုံ zone scenario လူရတော့ပြောနေတဲ့ဥစ္စာတော့ continuity ဆိုတဲ့ဥစ္စာမျိုးကိုပြောနေတဲ့ဥစ္စာလေးရှိကြအောင် continuity ဆိုတဲ့ဥစ္စာမှာကျွန်တော်ဒီမှာအခုလက်ရှိအများအကိုစလဲညမကုလသမဂ္ဂဆိုင်ရာညမအမြဲတမ်းကိုယ်စားလှယ်ဆက်ရှိနေတဲ့ဥစ္စာဆက်ရှိသွားခြင်းရဲ့ဥစ္စာဆိုလိုတဲ့သဘောလို့ကျွန်တော်နားလည်ပါတယ်။အဲ့ဒါအဲ့ဒီဥစ္စာလည်းလူတွေအနေနဲ့ဟိုလက်ခံနိုင်တဲ့ပုံစံမျိုးရှိတယ်ဆိုပြီးတော့ပြောနေတဲ့ဥစ္စာလေးရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ကဟိုအသေးသေးချာချာပြောလို့မရတဲ့ဥစ္စာပေါ့နော်။ဒါတွေကခုနပြောအချိန်တစ်ခုရောက်လာရင် financial community မှာရှိတဲ့အဖွဲ့ဝင်တွေအဲစဉ်းစားဆွေးနွေးရမယ်အဲဆုံးဖြတ်ရမယ်ဥစ္စာမျိုးရှိပါတယ်။ရေဘူးရအဖြစ်တော့ financial committee မှာရှိတဲ့လူတွေလည်းတတ်နိုင်တယ်များပေါ့နော်အချင်းချင်းညှိနှိုင်းပြီးတော့မှဟိုဒီဒီအားလုံးသဘောတူညီတဲ့အဖြေတစ်ခုကိုအများကြီးရှာလေးရှာတာရှိပါတယ်။ဒါပေမဲ့လုံးဝဟိုဟိုညှိလို့မရတဲ့အနေအထားမရှိဘူးလားဆိုတော့ရှိတဲ့ရှိခဲ့တဲ့တာရကတွေလည်းရှိပါတယ်။ဆိုတော့ဒါတွေကတော့ဖြစ်နိုင်ခြေရှိလာတဲ့ဥစ္စာတွေပေါ့နော်။ဒါပေမဲ့ကျွန်တော်တို့အနေနဲ့အများတမ်းပဲပေါ့နော်။ဟိုပြောတဲ့ဥစ္စာရှိရအကောင်းဆုံးဟိုကျွန်တော်တို့အများတမ်းမျှော်လင့်ဒါမဲ့အချိန်ကျမှာပဲစိုးစိုးကျွန်တော်ပြင်ဆင်ထားဖို့လိုတယ်ဆိုတဲ့ဥစ္စာကြောင့်ပေါ့နော်ပြင်ဆင်ထားဖို့တော့လိုပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ဖြည်းရင်းကသွားနေတယ်အဲကျွန်တော်တို့လုပ်ငန်းစဉ်တွေပေါ့နော်ဒီမှာပဲဘာပဲဖြစ်ဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့ဖြည်းရင်းကသွားနေတဲ့လုပ်ငန်းစဉ်ဆက်လက်ပြီးတော့ဟိုအချိန်အဟုန်မြင့်ပြီးတော့ဆက်လက်သွားရမယ့်ဥစ္စာမျိုးရှိပါမယ်ခင်ဗျာဒါကြောင့်ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒီမှာကြားနေတဲ့ information တွေကတော့ဒါရှင်းတယ်ဒီစစ်ကောင်စီကိုလုံးဝလက်မခံဘူးဆိုတော့နိုင်ငံတိုင်းနိုင်ငံတွေကျွန်တော်နဲ့တွေ့တလို့ပြောတဲ့နိုင်ငံတွေရဲ့ကြားထဲမှာတော့အများကြီးပြောနေတဲ့ဥစ္စာစစ်ကောင်စီကိုလုံးဝလက်မခံဘူးဆိုတဲ့ဥစ္စာတော့တောက်လျှောက်ပြောနေတဲ့ဥစ္စာရှိပါတယ်။ဒါကြောင့်ဒီအချက်ကအများကြီးပေါ့နော်ကျွန်တော်တို့အတွက်အားကောင်းစေတဲ့အချက်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဒါကြောင့်ဒီလိုမျိုးဥစ္စာတော့ရေပူရချင်းဖြစ်မလာဘူးလို့ကျွန်တော်တို့မှန်းဆနိုင်ပါတယ်။ဒါဥမဲ့လည်းကျွန်တော်ခုနပြောလို့ကျွန်တော်ဘက်ကလုတ်ဆရာရှိလာတော့ဆက်လက်လုတ်ပါဖို့လိုပါမယ်။ကျွန်တော်အနေနဲ့လည်းလိုအပ်တဲ့ချိတွေ့မှုတွေပေါ့နော်စီယုံပြောကြားမှုတွေတော့ဆက်လက်လုပ်ပါဖို့ရှိပါမယ
်အခုဒီကုလသမဂ္ဂမှာဟိုမြန်မာနဲ့ပတ်သက်ပြီးတော့ရာဇဝတ်ကျူးလွန်မှုတွေပေါ့နော်နောက်တမတ်ကြီးကိုယ်တိုင်ဒီကုလသမဂ္ဂအတွင်းမှုချုပ်ကိုအစီရင်ခံတင်ပြတဲ့နေရာမှာရောအစီရင်ခံစာပေးဖို့တဲ့အခါမှာရောဒီခဏီဘက်ကဒီလူတွေအစုလိုက်ပြုံလိုက်အသက်ခံရတဲ့ကိစ္စတွေပေါ့လေဆိုတော့ဒီလိုစစ်တပ်ရဲ့အဲ့လိုကျူးလွန်မှုအနေနဲ့ဒါတမကြီးတို့ကဒီကုလသမဂ္ဂကိုတင်ပြအစီရင်ခံတဲ့ခါမှာအဒါတွေနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကတုံ့ပြန်ချက်တီးရောပေါ့နော်အဲ့ဒါရောဘယ်လိုတွေ့ရလဲရှင
်ဟိုအဓိကပေါ့နော်ကျွန်တော်တို့ကဗမာပြည်မှာရည်ရွယ်ချက်ကပေါ့နော်ဗမာပြည်မှာဖြစ်နေတဲ့ဖြစ်စဉ်တွေကိုနိုင်ငံတကာအတိုင်းအတိုင်းနေနဲ့ပေးချာသိဖို့လိုတယ်ဒါကြောင့်မို့လို့တက်နိုင်ကြများဟိုအချက်လက်တွေကိုပံ့ပိုးနေတယ်အခုဆိုရင်ဒီကဏီကိစ္စဆိုရင်ကျွန်တော်ဟိုဟိုတိတိချင်းပေါ့နော်တက်နိုင်ကြများဒီအချက်လက်လေးတိုက်စုဆောင်တယ်အဲဒီစုဆောင်မလဲပေါ့အခြေအနေတော့မူတည်ပြီးတော့ကျွန်တော်ရတဲ့ initial information ပေါ့အခြေပြုပြီးတော့ကျွန်တော်ဟိုဩဂလ3ရက်တည်းရပေါ့နော်ဥလသမဂ္ဂအတွင်းမှုချုပ်ခံလိမ့်မှုပြီးတော့ကျွန်တော်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဇူလိုင်လထဲမှာ40လောက်တနီမှာအစွဲပြုံးလိုက်အသက်ခံရတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆိုစတင်ပြီးတော့အကြောင်းကြားခဲ့ပေါ့နော်ဆိုတော့ဟိုဟိုအနည်းဆုံးတော့ပေါ့နော်ကျွန်တော်အတွင်းမှုပြုတ်စီကြားတယ်ပြီးရင်ကျွန်တော်ဟိုဟိုစာကြည့်ကုလသမဂ္ဂသူရင်းနီလာကဥက္ကဋ္ဌပေါ့နော် PGAC ကြားတယ်နောက်ပြီးဒီမှာရှိတဲ့အမြင်နဲ့ကိုယ်စလဲလေးအကုန်လုံးစီကိုလည်းဒီ information ကိုကြားခဲ့ပေါ့နော်ဘာတချို့တွေလည်းအရန်ကို shock ဖြစ်တယ်ပေါ့နော်ဒီလိုမျိုးသတင်းတွေပေါ့နော်ဟိုရရဆက်ဆက်စုပြုံတတ်ဖြတ်တဲ့သတင်းတွေကြားရတဲ့ကြောင့်သူတို့အရန် shock ဖြစ်တယ်ဆိုတဲ့ဥစ္စာမျိုးလည်းကျွန်တော်ပြန်ကြည့်အောင်အဲနောက်ဟိုသူတို့ဖြစ်ပေါ့နော်အဲ့လိုမျိုးတွေအချက်လက်တွေကိုကျွန်တော်တို့ပို့ပြီးတော့ပြည်စုံကျွန်တော်တို့လုတ်လာတဲ့ဥစ္စာမှာအခုဆိုရင်ပေါ့နော်ပြီးခဲ့တဲ့အဲ18ရက်နေ့ကမနေ့ကဆိုရင်ကျွန်တော်တို့အဲဒီဒေတာကန်တွေရနေပြီးတော့တစင်ပြရတဲ့အချက်လက်တချို့ဓာတ်ပုံတွေပါရတဲ့အတွက်ကြောင့်ပေါ့နော် အဲ့ဒီပေါ်အခြေပြုပြီးတော့ထပ်ပြီးတော့ဟိုစာပို့ပြီးပို့ပြီးတော့တိတိကျကျအချက်လက်တွေကိုရရှိလာတဲ့အတွက်ဓာတ်ပုံတွေတော့အဲ့ဒီအချက်လက်တွေကိုကျွန်တော်ဟိုလူငင်းကောင်စီဖွဲ့ဝင်နိုင်ငံတွေရောအဲကုလသမဂ္ဂသူရင်းမျိုးချုပ်စီဟိုပေါ့နောက်ပြီးတော့အခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအကုန်လုံးပေါ့ PGC ဟိုပေါ့နော်ကျွန်တော်ထပ်မံအကြောင်းကြားနိုင်ခဲ့ပါဒါလေးပေါ်ဘလို action you method ဆိုတာဒါဖြစ်ဖြစ်နေပေါ့နော်သူတို့မှလည်းသူတို့ဟိုလောက်ထုံးလုံးမျိုးတွေရှိတယ်လမ်းကြောင်းတွေရှိတယ်အတွက်ကြောင့်ဒါလေးကိုကျွန်တော်တို့ register လုပ်လိုက်နိုင်ပေါ့နော်။ဒါလေးပေါ်အခြေပြုပြီးတော့ဒီကုလသမဂ္ဂအနေနဲ့ပေါ့နော်။ဟိုသူတို့ရှိတဲ့လမ်းကြောင်းအနေပြီးတော့အရေးယူသွားနိုင်တယ်ကိုကျွန်တော်ညွှန်နေပါတယ်။အဲဟိုဒါကိုလည်းကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့လည်း follow up လုပ်သွားပါမယ်။တကယ်ကိုကျွလွန်ခဲ့တဲ့လူကတော့သူကျွလွန်ခဲ့တဲ့အတိုင်းအဲသူအပြစ်ပေးအရေးယူခံရဖို့တော့ဟောသူလို့ပါမယ်။အဲကြောင့်ဒါဒီကိစ္စကိုကျွန်တော်တို့အလေးနဲ့ထားတယ်အခြားဒီလိုမျိုးအလားတူအခြားမှာလည်းအရိုးအရင်တော့လည်းဖြစ်ခဲ့တာရှိမယ်။နောက်အခြားမှာကျွန်တော်မသိဘဲနဲ့ဖြစ်နေတာတွေလည်းရှိနိုင်တယ်ပေါ့နော်။ဒါကြောင့်ဒါနဲ့ပတ်သက်လို့ကျွန်တော်တို့တက်နိုင်ကြတယ်ပေါ်ထုတ်သွားမယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့လည်းပြည်သူတွေကိုလည်းအမြဲမေတ္တာရက်ခံတာရှိရပေါ့နော်။ကိုယ်သိရဲ့အချက်လက်လေးတွေကိုကိုယ်တန်ဖိုးပေးဖို့ပေါ့နော်။အထူးသဖြင့်ကျွန်တော်တို့ဒီအခုဟို NUG ဆိုရဲအောက်မှာလည်းပေါ့နော်။ဟိုစဟိုဒုခွင့်ဆိုင်ရာဝင်ကြီးဌာနလည်းရှိနေတယ်တချို့ဥစားတွေလည်းကျွန်တော်တို့ဟို information sheet ရှိတယ်လို့ပံ့ပိုးပေးလို့ဆိုပြီးတော့မြေတားရက်ခံတာလည်းရှိပါတော့เนาะအဲ့လိုကနေပြစင်ကျွန်တော်တို့အချက်လက်လေးပံ့ပိုးပေးလို့ရပါတယ်ဆိုတော့ဒါတွေကကျွန်တော်တို့ဟိုတစ်ဖြည်းဖြည်းနဲ့ပေါ့เนาะအမှုတွေကိုကျွန်တော်တိဆောက်ဖို့လိုတယ်အဲပြီးရင်ကျွန်တော်တို့တကယ်ဟို chain of command မှာပါတဲ့လူတွေအကုန်လုံးပေါ့เนาะအဲရေးယူဖို့လိုတယ်ပေါ့เนาะဒါတွေကတော့ကျွန်တော်တတ်နိုင်တယ်ပေါ့เนาะမြန်မာနိုင်ငံပြည်သူတွေအကျိုးကာဝယ်ပေးဖို့အတွက်ဒါလေးကိုဆက်လက်ဆောင်ရွက်ဖို့တော့ရှိပါမယ
်။နယူးယောက်ကုလသမဂ္ဂဌာနချုပ်ကမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မှုထွန်းပါရှင်။အခုလိုမျိုးကျမတို့ VO မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်တာမတ်ကြီးကိုကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
တာမတ်ကြီးဦးကျော်မှုထွန်းရဲ့ဆက်သွယ်မေးမြန်းချက်ကိုကြည့်ရှုနားဆင်ခဲ့ကြတာပါ။ VO ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာက bemis@voanews.com ပါ။ဒီကနေ့ညနေ9နာရီခွဲကနေ10နာရီအထိ VO အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာတော့ line number 1925နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံရှိမှ8000အစံနိုင်ငံများအပြင်အာဆီယံဘက်ကမျှော်မှန်းထားသလောက်ထိတိယောက်ယောက်မဆောင်ရွက်နိုင်ကြောင်းစင်ကာပူနိုင်ငံသားဝင်ကြီးကဩဂုတ်လ20ရက်တောက်ချန်နေတွေ့ဆုံမိမြန်ကံမှာပြောပါရယ်ဆီယနာတင်ခံရပြီးတဲ့နောက်မတင်းမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံပြန်လည်ငြိမ်းချမ်းတည်ငြိမ်ရေးတန်တမာရေးအရာဆောင်ရွက်ဖို့ကုလသမဂ္ဂနဲ့နိုင်ငံအများအပြားကအာဆီယံဖွဲ့ကြီးကိုတိုက်တွန်းနေတာဖြစ်ပါတယ်အာဆီယံအနေနဲ့မျှော်မှန်းထားသလောက်ထိရောက်မှုမြန်ဆန်မှုမရှိကြောင်းအခြေအနေကလည်းခက်ခဲတဲ့အကြောင်းစင်ကာပူနိုင်ငံသားဝင်ကြီးဗီဗီယန်ဘာလာခရစ်ရှနန်က Reuters သတင်းအေဂျင်စီနဲ့တွေ့ဆုံမိမြန်ကမှပြောဆိုခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာစီးရဲအောင်မြင်မှုနဲ့အာဏာပြန်ယူပြီးသတင်းတပတ်ရှိလာပြီဖြစ်တဲ့တာလီဘန်အဖွဲ့ဘက်ကအားလုံးပါဝင်တဲ့အစ္စလာမ်မြေအစိုးရတရားဖြစ်စေရပါမယ်ဆိုပြီးဂရုပြုထားတဲ့အတိုင်းဖွဲ့စည်းနိုင်ရေးတာလီဘန်ကောင်းဆောင်တွေချမှာရောနောက်ပြိုင်ဘက်ဟောင်းတွေနဲ့ပါဆွေးနွေးနေကြပါတယ်။အစိုးရတဲ့ဖွဲ့စည်းရေးမူပေါင်းတွေကိုမကြခင်ကြီးညာနိုင်ဖို့ခံမှန်းတဲ့အကြောင်းလဲကာဘူးမြို့တော်ကတာလီဘန်တာဝန်ရှိသူတွေကစနေနေ့မှပြောပါတယ်။တချိန်တည်းမှာပဲကာဘူးမြို့တော်ဟမစ်ကာဇိုင်းနိုင်ငံတကာလေဆိပ်ကနေအမေရိကန်စစ်တပ်ကပြီးခဲ့တဲ့24နှစ်အတွင်းလူပေါင်း3800ကျထုတ်ခဲ့ကြောင်းသမ္မတအင်ဂျီရောကစနေနေ့မှကြီးညာပါတယ်။တာလီဘန်နဲ့ကာဘူးမြို့တော်ကိုမဝင်ခင်ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့စနေနေ့နောက်ပိုင်းလူပေါင်း 18,000 ကျထုတ်ပြီလည်းဖြစ်ပါတယ်။ဇူလိုင်လနောက်ပိုင်းစုစုပေါင်းလူပေါင်း 22,000 ကျထုတ်နိုင်ပြီဖြစ်တယ်လို့လည်းအမေရိကန်သမ္မတအင်ဂျီရောကပြောပါတယ်။အာဖဂန်နစ္စတန်ကနေအမေရိကန်နိုင်ငံသားတွေနဲ့အမေရိကန်ကိုအကူအညီပေးခဲ့ကြတဲ့အာဖဂန်နေအလုံးကိုကယ်ထုတ်ဖို့သမ္မတဂျိုးဘိုင်ဒန်ကကတိပြုပြီးတဲ့နောက်ကယ်ဆယ်ရေးအစီအစဉ်တွေကိုအရှိန်မြှင့်နိုင်ဖို့လဲကြိုးပမ်းနေကြပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကကိုခင်မောင်စိုးမင်းဖြစ်ပါတယ်။ရုပ်အတန်နဲ့ရုပ်တန်အင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Nick Ivanov တို့ဖြစ်ပါတယ်။ဒီမနေ့ video VOA အစီအစဉ်တွေကို line number 2440နဲ့51 line number 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ပေါင်းကနေကင်းဝေးနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has